Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြုကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ2023ခုနှစ်ဇွန်လ8ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ဆက်သွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အရှေ့အလယ်ပိုင်းဒေသတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသဆိုင်ရာအင်အားစုတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရိုဟင်ဂျာလေဆီဒုက္ခသည်တွေအတွက်အင်ဒိုနီးရှားနဲ့မလေးရှားပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ပါတယ်ထိုင်းနိုင်ငံမှာတော့မြန်မာလာအိုထိုင်းအဝေးပြေးလမ်းပြီးဆုံးသွားပြီဖြစ်ပါတယ်ဒီလိုတင်နေတဲ့ကောင်မကြာမီပဲတင်ပြပေးပါပ
ါဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံကိုလှေစီးပြေးထွက်ခွာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးဒုက္ခသည်တူဦးပြောပြတာကတော့
ကျွန်တော်ဖြစ်စင်တကူဈေးစင်တကူလုံးဝပြည်သေးတယ်စစ်တရကိုပြည်ကျင်းကြ
သတင်းတွေပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာဒါအပြင်အခြားစိတ်ဝင်စားဖို့ရနိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Anthony Blinken ဟာ Saudi Arabia နိုင်ငံသားဝင်ကြီး Faisal binဖာဟန်နဲ့အပါအဝင်ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့ပါတွေ့ဆုံခဲ့ပြီးရေမင်ဆူဒန်ကိစ္စတွေအပါအဝင်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ United States is did this real say and we are
အရှေ့လက်ပိုင်းဒေသပုံမတိုးတက်ကောင်းမွန်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သင်တို့အားလုံးနဲ့လက်တွဲလှုပ်ဆောင်ဖို့နည်းနည်းရှိုင်းရှိုင်းမြှုပ်နှံထားစေဖြစ်ပါတယ်။ပိုတည်ငြိမ်တဲ့ပိုမိုလုံးလုံးနဲ့ပိုမိုပူးပေါင်းပါဝင်တဲ့အရှိအလယ်ပိုင်းဆိုတဲ့အမေရိကန်ရဲ့ဒေသဆိုင်ရာအမြင်မှာ GCC ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီဟာအဓိကကျတယ်လို့ရှုမြင်မိပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကပြောဆိုသွားတာဖြစ်ပါတယ်ဆူဒန်အရေးမှာလည်းအပြစ်ကရက်စဲရေးကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးစစ်ပီးဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေရောက်အောင်ပေးဖို့နိုင်ဖို့ကိုဆက်လက်ဖိအားပေးသွားမယ်လို့လည်းနိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်ဒါအပြင်ရေမင်ငိမ့်ချမ်းရေးရေရှည်တည်တံ့မှုအတွက်အချမ်းပဲ့သမားတွေကိုတုံ့ပြန်တိုက်ခိုက်ဖို့အရေးမှာနှစ်နိုင်ငံပူးတွဲဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ Saudi Arabia နိုင်ငံသားရေးဝန်ကြီးတွေသဘောတူညီခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူ Matthew Miller ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ကုမ္ပဏီတွေကိုတရုတ်နိုင်ငံကပြစ်မှတ်ထားနေတာကနိုင်ငံရေးရွယ်ချက်နဲ့တိုက်ခိုက်နေတာဖြစ်ပြီးတရားမျှတမှုမရှိလို့ဒါကိုပြန်လဲဆန့်ကျင်သွားမယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးနီကိုလတ်စ်ဘန်စ်ကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာကျင်းပတဲ့အမေရိကန်ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုမဟာမိတ်အဖွဲ့ဖိုရမ်မှာတရုတ်နိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကဘေကျင်းမြို့ကနေဗီဒီယိုလင့်ကနေတဆင့်ပါဝင်ဆွေးနွေးရမှာအခုလိုပြောကြားသွားတာပါ။တိတ်မကြခင်လာပိုင်းနေတဲ့မှာအမေရိကန်ကုမ္ပဏီ၅ခုကိုပဲကွပ်ပြီးတော့ဖိနှိပ်မှုတွေလုပ်ခဲ့တယ်လို့သူကထောက်ပြပါတယ်။အခြားနိုင်ငံတွေကကုမ္ပဏီတွေကိုအရေးယူတာမျိုးမတွေ့ရဘူးလို့လည်းဆိုပြီးဒါဟာနိုင်ငံရေးသဘောဆောင်တာလို့တုံ့ပြန်သွားပါတယ်။အမေရိကန်နိုင်ငံမှာတရုတ်နိုင်ငံမှာဆိုရင်အမေရိကန်ကုမ္ပဏီတွေဟာအခုလပိုင်းတွေထဲမှာပဲတင်းတင်းကြပ်ကြပ်တွန်းမြင့်ဆစ်ဆေးမှုတွေရင်ဆိုင်နေရတာပါ။အမေရိကရဲ့အကြီးဆုံး memory chips တွေထုတ်လုပ်တဲ့ micro နည်းပညာကုမ္ပဏီကိုလည်းနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့တရုတ်နိုင်ငံရဲ့အရေးကြီးကဏ္ဍတွေမှာရောင်းချခွင့်ကိုမေလာတုန်းကပိတ်ပင်ခဲ့ပါတယ်။တစ်ဖက်တည်းမှာလည်းတစ်ဆက်တည်းမှာလည်းဒီတရုတ်ကုမ္ပဏီယာနဲ့ချီကိုအမေရိကန်အစိုးရကပိတ်ဆို့အရေးယူတာပုတ်ကုံတားမြစ်စင်းတဲ့ထည့်သွင်းတာတွေရှိနေကြောင်းတရုတ်အစိုးရဘက်ကပြန်လည်ထောက်ပြပါတယ်။အမေရိကန်အနေနဲ့ရှင်ပြိုင်မှုမှာအကန့်အသတ်အတားအဆီးတွေထားရှိမှာဖြစ်ပေမဲ့အမြဲတမ်းငြင်းညက်တဲ့နည်းနဲ့ရှင်ပြိုင်တာမျိုးပဲဖြစ်စေတယ်လို့ပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ဒုတိယသမ္မတဟောင်းမိုက်ပန့်စ်ဟာ2024ခုနှစ် Republican သမ္မတလောင်းရွေးကွဲအတွက်မဲဆွယ်စည်းရုံးမှုကိုဗုဒ္ဓဟူးနေ့မှာတရားဝင်စတင်လိုက်ပါတယ် Fox သတင်းဌာနနဲ့ Twitter လူမှုကွန်ရက်ကတစ်စစ်ထုတ်ပြန်တဲ့မဲဒီလိုမဲဆွယ်ပွဲမှာအကောင်းဆုံးနေ့ရက်တွေရောက်လာဖို့ Maipansa, Karibu Libi, Quebare, Tenema, Dunida Gonsam, Murigo, Dawson, Nidalu, Biosu, Tabare, Tamara, Donet, Tran, Ne, Du, Lineja, Dow, and Tansang, Get, Maipansa, Duya, Video, Mingonema, Binama, Yanni Boga, Webime, Dilu, Kang, Jemu, Shidu, Mahode, Dread, Du, Nene, American, Tamara, Long, Pi, Yukana, Balu, Josu, Bare, American, and now Leba, Iowa, Binema, Sardin, like that, Duya, Messe, Beha, a Yinga, Durine, Du, Yuka, Bepa, and Get, Tamara, Donet, Trango, Yan Sayame, Mesue, Kala, Ki, Sale Pibare, Daha, Republican, Taukandu, Nine, Padi Dema, Tran, Amyajai Wada, Tutin Lade, Yisijang, or San Jimbi, Lu Muye, Ya, Shields, and Nunyan thing will be Line de Badae, Kanshane, Kuzile Langu, Satu, Taukam, Lazu, the Santa Puri, Le Pibare, Republican, Tamaraj, Long Juba, Ma, My Pants, Winlade, Dre, Tamara Longi, Tula, Pibare, Sobaim, Sibani, Sidani, Yagaro, Tamara Hong Donald Trump at Tesonga Usana Bituna Ma Florida Bine Ocho Yemu Rod DeSantis Ka Dauka Line up to Pare.
Kanidaning Shibaima Yane Chibi Tommy Chije Launi Lo. Mi Wung with your American and Bet Changa, New Yone, Chan New Yidi Kongan T. Migu Yao my own San San Pine B American Pine the Razin Joma Liru Ye Dwe three be jetty topian tire body. Pamogani down Garena T. နောက်ပြီးတော့တခါအနောက်လေပိုင်းမှာရှိတဲ့အိုဟိုင်းယိုနဲ့ကန်ဆက်စ်ပါဝင်ပြည်နယ်15ခုမှာလေရုအရေးသွေးဟာကျန်းမာရေးနဲ့မငြင်းညွတ်တဲ့အဆင့်ကိုကျော်လွန်နေတယ်လို့ဆိုပါတယ်။တန်းနဲ့ချီတဲ့ဒေသခံတွေဟာအသက်ရှူရခက်ခဲနေကြောင်းကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာလည်းလေရုအရေးသွေးသတိပေးချက်ထုတ်ပြန်ထားကြောင်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။လူတွေအပြ ပုံမှန်ဆိုရင်မိုင်ပေါင်းများစွာအဝေးကနေလှမ်းမြင်နေတဲ့နယူးယောက်မြို့ကမိုးမျောတိုက်တွေဟာအခုဆိုရင်လုံးဝမမြင်နိုင်တဲ့အခြေအနေထိမိခိုးငွေတွေနဲ့ဖုံးလွှမ်းနေတာပါ ဘော်ဒူးနေကနယူးယောက်မှာစာသင်ကျောင်းတွေဖွင့်ခဲ့ပေမဲ့အလေတန်းကျောင်းဆင်းပွဲအပါအဝင်ပြင်ပလှုပ်ရှားမှုတွေအခြားပွဲလမ်းအခမ်းအနားတွေကိုဖျက်သိမ်းထားတာဒါမှမဟုတ်ရွှေ့ဆိုင်းထားတာဒါမှမဟုတ်လေအဆောက်အုံအမိုးအကာအောက်ပြောင်းရွှေ့ကျင်းပတာမျိုးကိုလုပ်စီခဲ့ပါတယ်မိခိုးငွေတွေဟာကနေဒါကနေအမေရိကန်မြောက်ပိုင်းနယ်စပ်ကိုဖျက်ကျော်ဝင်ရောက်လာတာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 11.33 kHz 5.40kHz 41.39 5.52kHz 5.59 kHz 590 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာသပတင်းနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အင်ဒိုနီးရှားပင်လယ်ပြင်လုံခြုံရေးဌာနနဲ့မလေးရှားပင်လယ်ပြင်ဥပဒေစိုးမိုးရေးဌာနတို့ပူးတွက်ပြီးလေစီးပြေရင်ဂျာဒုက္ခသည်တွေအရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြောင်းတာဝန်ရှိသူတွေကဗိုလ်ထူးနေမှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့အာဆီယံနိုင်ငံများပင်လယ်ကမ်းခြေဆိုင်ရာလုံခြုံရေးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးအန်ကူနီရာကအခုလိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာစည်းမျဉ်းတွေအရဒုက္ခသည်တွေကမ်းခြေအနီးရောက်လာခဲ့ရင်ဒါမှမဟုတ်ဆက်လက်ချုပ်ရင်းခဲ့ရင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဝတ္တရားရှိပါတယ်လို့လည်းသူကမှတ်ချက်ပြုပြောဆိုခဲ့ပါတယ်။2018ခုနှစ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်ထဲမှာအခြေချနေတိုင်းနဲ့ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကတိုက်ခိုက်ခဲ့ပြီးကြတဲ့ကရိုဟင်ဂျာဒုက္ခသည်6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ပဇားဒေသမှာနေထိုင်လျက်ရှိတယ်လို့ကုလသမဂ္ဂစည်းနေမှာဖော်ပြထားပါတယ်မြန်မာစစ်တပ်တာဝန်ရှိသူတွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးရိုဟင်ဂျာဒုက္ခသည်တွေဟာနယူးဇီလန်ဩစတြေးလျစတဲ့နိုင်ငံတွေမှာကိုလုံငွေရရှိဖို့တွားရောက်တာတွေရှိပါတယ်မကြာခဏဆိုသလိုပဲဆက်လက်တွေပြတ်ပြီးအင်ဒိုနီးရှားနဲ့မလေးရှားရေပိုင်နယ်တဲကိုရောက်ရှိလာပါတယ်ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလကနေ23ခုနှစ်ဖေဖော်ဝါရီလအတွင်းရိုဟင်ဂျာဒုက္ခသည်644ယောက်ဟာဆက်လက်၅ဆင်းနဲ့အင်ဒိုနီးရှားရေပိုင်နယ်အတွင်းကိုရောက်ရှိလာခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
်။ထိုင်းနိုင်ငံမှာဖောက်လုထားတဲ့ထိုင်းမြန်မာလာအို၃နိုင်ငံဆက်သွယ်ထားတဲ့အဝေးပြေးလမ်းအမှတ်7တိုးချက်တည်ဆောက်နေတာပြီးစီးသွားပြီလို့ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူအာချန်ဘူရာပါချန်စရီကနေပြီးတော့ဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ဒီအဝေးပြေးလမ်းပြီးစီးသွားတဲ့အတွက်နေစားဖြတ်ကျော်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာဖို့အထောက်အကူဖြစ်စေမှာဖြစ်စေတယ်လို့လည်းထိုင်းအစိုးရကယုံကြည်နေကြောင်းပြောပါရယ် ဒီအဝေးပြေးကားလမ်းဟာမြန်မာနိုင်ငံကနေဗီယက်နမ်အထိဆက်သွယ်ထားတဲ့မိုင်တထောင်နီးပါးရှိတဲ့အရှိအနောက်စီးပွားရေးဇင်းကြံ EWEC ရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ထိုင်းနိုင်ငံအပိုင်းမှာတော့မိုင်ပေါင်း490ကျော်ဖြတ်တန်းသွားလာနေတာပါ။ဒီအဝေးပြေးကားလမ်းမကြီးဟာမြန်မာနိုင်ငံကပ်ပလီပင်လယ်ကနေအရှိတ်ပင်လယ်ကိုဆက်သွယ်ထားတဲ့လမ်းလည်းဖြစ်ပါတယ်။အရှိန်အောင်စီးပွားရေးဇင်းကြံလမ်းပြီးဆုံးသွားရင်တော့နေဆက်ဖြတ်ကျော်ကုန်သွယ်ရေးဟာ90ရာခိုင်နှုန်းလောက်တိုးတက်သွားမှာဖြစ်တယ်လို့ထိုင်းဗန္ဓာရေးဝန်ကြီးကပြောပါတယ်။အခုပြည်စည်းသွားတဲ့ထိုင်းနိုင်ငံဘက်ကအဝေးပြေးကားလမ်းကတော့မြန်မာနိုင်ငံမြဝတီနဲ့ထိုင်းနိုင်ငံမဲဆောက်မြို့တို့အကြားဆက်သွယ်ထားတဲ့အမှတ်နှစ်ချစ်ကြည်တရားကနေစတင်ပြီးစုကွန်ထိုင်းပင်စလော့စတဲ့ပြည်နယ်တွေကိုအပါအဝင်ပြည်နယ်ခုနှစ်ခုလောက်ကိုဖြတ်တန်းသွားမှာဖြစ်ပါတယ်။နောက်ဆုံးမှာတော့မော့ခ်ဒဒန်ပြည်နယ်ကနေတဆင့်ထိုင်းလာအိုချစ်ကြည်တရားကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတချို့ဟာချုံဖွန်းစင်ပူရီနဲ့ချင်းမိုင်ပြည်နယ်တွေအတွင်းမော်တော်ယာဉ်ပတ်တော်တဆောက်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့ရှိသလိုစုစုပေါင်းတရားမဝင်ဝင်ရောက်လာသူ40ကျော်လောက်ဖမ်းဆီးခံခဲ့ရပါတယ်ဇွန်လ9ရက်နေ့ကထိုင်းနိုင်ငံချုံဖွန်းပြည်နယ်မှာအထောက်အထားမဲ့မြန်မာ20ခုတင်ဆောင်လာတဲ့ကားတစ်စီးတစ်ပင်တပင်နဲ့တိုက်မိပြီးမတော်တဆဖြစ်ခဲ့တာကြောင့်တရားမဝင်မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတဲ့အကြောင်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကပြောဆိုပါတယ
်။နိုင်ငံတောင်ပိုင်းချုံပုံပြည်နယ်မှာလည်းတရားမဝင်မြန်မာ20ဦးတင်ဆောင်လာတဲ့မော်တော်ယာဉ်ကလမ်းပေးရတစ်ပင်နဲ့ဝင်တိုက်မိပါလေ။ထိုင်းပြည်မောင်းကတော့ကားပေါ်ကနေတွက်ပြေးလွတ်မြောက်သွားပြီးတရားမဝင်မြန်မာ20ဦးကတော့ထိုင်းလူမျိုးတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ
်။ဒါအပြင်ထိုင်းနိုင်ငံအလဲပိုင်းစင်ပူရီပြည်နယ်စင်ပူရီမောင်မြို့အနီးအာရှလမ်းမကြီးပေါ်မှာအထောက်အထားမဲ့မြန်မာတွေကိုတည်ဆောင်လာတဲ့ကားတစ်စီးအရှိန်မထိန်နိုင်ပဲယထာလန်ဂိတ်ကိုဝင်တိုက်မိတာကြောင့်လိုက်ပါလာတဲ့တရားမဝင်မြန်မာနိုင်ငံသား12ဦးအဖမ်းခံခဲ့ရပါတယ်အမျိုးသမီး10ဦးပါဝင်ပြီးအမျိုးသား2ဦးပါဝင်ပါတယ်ဇွန်လ5ရက်နေ့တုန်းကတော့ချင်းမိုင်ပြည်နယ်ထဲမှာဆိုင်ဆန်းမြို့နယ်တွင်တရားဝင်မြန်မာနိုင်ငံသားတွေကိုဖမ်းဆီးရပါမြန်မာနိုင်ငံသားလည်း12ဦးပါဝင်ခဲ့ပါတယ်
ဘိုယမ်မင်းကြီးဖရန်စစ်ဟာဗိုဒူးနေတုန်းကဝမ်ပိုက်နိုင်ငံမှာဦးကျွန်းနာအတွက်ခွဲစိတ်ကုသမှုကိုခံယူခဲ့ပါတယ်။ဘိုယမ်မင်းကြီးကိုလိုရိုးလို့စင်အတိုင်းမေးစေးပေးပြီးသုံးနိုင်ကြခွဲစိတ်ခဲ့ရမှာတစုံတရာပြဿနာမကြုံရဘူးလို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ရောမမျိုးကဂျပန်လီဆေးရုံမှာရဲအတံကြာဆက်လက်ကုသမှုခံယူရဖို့ရှိပါတယ်။နောက်လိုက်ဒီကိုးကွယ်သူတွေကိုတွေ့ဆုံမိခွန်းပြောတဲ့အစီအစဉ်တွေကိုတော့လိုလိုမဲမဲဇွန်လ18ရက်နေ့အထိဖြတ်သိမ်းထားတယ်လို့ပြောပါတယ်တက်တော်86နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့သာသနာပိုင်ပုံရံမင်းကြီးဟာ2021ခုနှစ်တုန်းကဥမာကြီးအစိတ်ပိုင်းတချို့ကိုဖြတ်တောက်ဖို့အတွက်ကုသမှုခံယူခဲ့ရပါတယ်ခင်ဗျာမြမပြည်ရဲ့ကြာသာပတိနေမနဲ့ခင်ထေတန်းရောက်နောက်ဆုံးရသတင်းတွေကိုကုဇော်မိုးကျော်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးဖို့ချက်ဆက်သွယ်မေးမြန်းချက်သတင်းဆောင်ပါတွေကိုအရင်ဥဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှတူရကီနိုင်ငံဘက်ကရွေးကောက်ပွဲအခြေအနေကိုကြည့်အောင်ပါတူရကီနိုင်ငံမှာပြန်လည်ရွေးကောက်ခံခဲ့ရတဲ့သမရရီဂျက်ဒေယက်အာဒူဝမ်ဟာရုရှားနဲ့အနောက်မဟာမိတ်နိုင်ငံတွေကြားဆက်ဆံရေးကိုဟန်ချက်ညီထားရှိရမယ့်စိန်ခေါ်ချက်ကိုရင်ဆိုင်နေရပါတယ်။ဆွီဒင်ကနေတိုးအဖွဲ့ဝင်ဖြစ်ရေးကြိုးပမ်းမှုကိုတူရကီကဆက်လက်ကန့်ကွက်နေတာဟာသူ့ရဲ့အနောက်အုပ်စုအပေါ်တစ္ဆာဆောင်တည်မှုကိုစမ်းသပ်ချက်ဖြစ်ပြီးတစ်ဖက်မှာလည်းအာဒူဝမ်ဟာအမေရိကန်နဲ့ပြန်လည်အဆင်ပြေတင့်မြတ်ဖို့ကြိုးစားလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ VOA သတင်းတောက်Dorian Jones Istanbul မြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ချန်အေးပြောပြမှာဖြစ်ပါတယ်ခင်ဗျာ
တူရကီသမ္မတအာဒိုဝမ်တတိယချိန်မြောက်သမ္မတကျန်းသက်စာကျင်းဆိုပြီးမှာ21ရာစုခေတ်တူရကီကိုအင်အားကြီးနိုင်ငံတကာပြန်လည်ဖြည့်ရေးကြိုးပမ်းရမှာနိုင်ငံသားမူဝါဒကဦးစားပေးဖြစ်လာမယ်လို့လိလာသူတွေကခန့်မှန်းကြပါတယ်ဝါရှင်တန်အခြေဆိုင်နိုင်ငံတကာမူဝါဒရေးရာရေးလိလာမှုသတိတနာအဖွဲ့တစ်ခုဖြစ်တဲ့ Brookings Institution မှာလာပြီးသတိတနာပြုနေတဲ့တူရကီနိုင်ငံသားလိလာသူအစလာအိုင်ဒန်တက်စ်ဘတ်ကတူရကီဟာဗမ်မလိုက်အမိကိုကင်းပြီး အင်အားကြီးနိုင်ငံဖြစ်ဖို့ကြိုးစားဝယ်ရှိတယ်လို့သုံးသပ်ပါတယ
် We are also likely to see a continuation of this non-aligned
အရေးမှာတူရကီနိုင်ငံရဲ့ယက်တီချက်ကဗမ်မလိုက်ပင်မဟာဗျူဟာမြောက်ကိုပိုင်ယက်တီနိုင်မှုကြိုးစားမဲ့အယူဆကိုဆက်လက်တွေ့မြင်ရဖွယ်ရှိပါတယ်သမ္မတအာဒိုဂန်ကတူရကီကိုအင်အားကြီးလာမဲ့နိုင်ငံဖြစ်ရှုမြင်ပါတယ်သူရွေးကောက်ပွဲမဲဆွယ်တုန်းကလည်းအဲ့ဒါကိုပဲမဲဆွယ်ခဲ့တာပါ21ရာစုဟာတူရကီနိုင်ငံအတွက်အခွင့်ကောင်းအခါကောင်းဖြစ်လာမယ်လို့သူပြောခဲ့ပါတယ်တူရကီဟာအတ္တလန္တိတ်ဖြတ်ကျော်နေတိုမဟာမိတ်အဖွဲ့မှာပဲတစ္ဆာရှိလေဆွဲကပ်ပြားကင်ဆောင်ပြီးနေမဲ့အဖွဲ့ဝင်မဟုတ်ကြောင်းသူကပြောထားတာပါ
တစ်ဖက်မှာလည်းမြောက်အတ္တလန္တိတ်သဘောတူစာချုပ်စီးရင်မဟာမိတ်နေတိုအဖွဲ့ရဲ့ထွေထွေတွင်းမှုချုပ်ရန်စတောတန်ဘတ်ကအော်ဒိုဝဲရဲ့သမ္မတကျမ်းချိန်ပွဲကိုတက်ရောက်ခဲ့ပါတယ်ရှစ်လထဲမှာမဟာမိတ်အဖွဲ့ခေါင်းဆောင်တွေထိပ်သီးအစည်းအဝေးကျင်းပတဲ့အခါဆွေဒင်နိုင်ငံအဖွဲ့ဝင်ဖြစ်ရေးတူရကီရဲ့ပိတ်ဆို့ထားမှုကိုရုပ်သိမ်းပေးဖို့နေတိုအကြီးအကဲကအော်ဒိုဝန်ကိုလာပြီးနားချစည်းရုံးတာပါတူရကီတောင်းဆိုထားတဲ့အတိုင်းဆွေဒင်ဘက်ကတူရကီအစိုးရကိုပြစ်မှတ်ထားနေတဲ့အကြမ်းဖက်အုပ်စုတွေကိုနှိမ်နင်းရေးကင်တွယ်ဖြေရှင်းနေတယ်လို့စတောတန်ဘတ်ကပြောပါတယ
် Important new terrorism legislation
ငွေတဲ့ရဲ့အနေငယ်ကပဲအရေးကြီးတဲ့အကြမ်းဖက်မှုဥပဒေအသစ်အသက်ဝင်လာတဲ့အတွက်ဆွေဒင်ကသူ့ရဲ့ဝတ္တရားကိုကျေပွန်ခဲ့ပါတယ်
ဒါပေမဲ့အာဒဝန်ကရုရှားနဲ့ဆက်ဆံရေးကိုပုံမအလေးထားမယ်လို့ခရစ်ပြုထားတဲ့အချိန်မှာပဲအခုလိုဆွီဒင်နေတိုအဖွဲ့ဝင်ဖြစ်ရေးကမ်းလှမ်းမှုကိုအဖွဲ့ဝင်နိုင်ငံတူရကီကစန့်ကျင်နေကြလဲဖြစ်ပါတယ်။တခါရုရှားသမ္မတဗလာဒီမီယာပူတင်ကအာဒဝန်ကိုနောက်ဆုံးနိုင်ရခဲ့တဲ့ရွေးကောက်ပွဲအောင်မြင်မှုကိုဂုဏ်ပြုတဲ့ပထမဆုံးသူဖြစ်လို့နေပြမှာတယ်။တူရကီမြို့တော်အန်ကာရာအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံတိုင်းမူဝါဒအင်စတီကျူကဟူစင်ဘာဂျီကတော့တူရကီနဲ့ရုရှားဆက်ဆံရေးကဆက်ပြီးတိုးတက်နေမယ်လို့သုံးသပ်ပါတယ
်။ Good friends, this friend, the Turkish Russian
relations. သူကတကယ်တငယ်ချင်းကောင်းနေဆိုတာအမှန်ပါ။တူရကီရုရှားဆက်ဆံရေးကလာမယ့်5နှစ်ဆက်ပြီးအားကောင်းနေဦးမှာပါ။ပူတင်ကသူ့မိတ်ဆွေတယောက်သမရအဖြစ်နောက်ထပ်5နှစ်ဆက်ရှိနေဦးမှာကိုသိပ်ပျော်နေမယ်လို့ကျွန်တော်ထင်ကြပေါ့ပြောနိုင်ပါတယ်
။ပူတင်ဟာအာဒဝန်ကိုသမရရွေးကောက်ပွဲတုန်းကအထင်ရှားပဲငွေကြေးကူညီပေးခဲ့ပါတယ်။ရုပ်ကန်နေရတဲ့တူရကီစီးပွားရေးကိုအထောက်ပံ့ဖြစ်စေဖို့ဆိုင်ပေးချေမှုအတွက်ဒေါ်လာဘီလီယံနဲ့ချီကိုစိုင်းငံ့ရွှေဆိုင်ပေးခဲ့တာပါဒါပေမဲ့အာဒဝန်ကသူ့ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုအခြေခံစေဖို့အမေရိကန်နဲ့တန်တမန်ရေးရာပြန်လည်တက်မြက်ဖို့ကြိုးစားနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိပါတယ်တူရကီနိုင်ငံကာဒဟက်စတက်ကတို့ကနိုင်ငံတကာဆက်ဆံရေးပမောက္ခဆိုင်ဟက်ဟျူပန့်ကတော့အာဒဝန်ကအမေရိကန်ရဲ့အသိမှတ်ပြုမှုကိုလည်းလိုလားနေတယ်လို့ရှုမြင်ပါတယ
် Probably Erdogan and his associates will seek a
အာရဝန်နဲ့သူ့အပေါင်းပါတယ်ဟာအာရဝန်ကိုအမေရိကန်ဘက်ကပုံပြီးကောင်းကောင်းမွန်မွန်အသိအမှတ်ပြုပေးမှုအပေါ်အခြေခံပြီးနိုင်ငံသားဆက်ဆံရေးပြန်လည်အားကောင်းလာဖို့ကြိုးပမ်းမှုဖြစ်လာနိုင်ပါတယ
်
တရားဝင်ရှင်းစဉ်ဖိတ်ကြားတာမျိုးဖြစ်ဖို့ဒါကိုသူတို့မျှော်လင့်နေတာပါ
ပုံမကောင်းမွန်တဲ့တူရကီအမေရိကန်ဆက်ဆံရေးတွေပြန်လည်တိစောက်လာနိုင်ရင်တူရကီရဲ့စီးပွားရေးမှာရင်ဆိုင်နေရတဲ့ဗဏ္ဍာရေးဆိုင်ရာဖိအားတွေကိုလည်းတတ်တာလာစေနိုင်မှာပါဒါပေမဲ့တူရကီအမေရိကန်နှစ်နိုင်ငံခေါင်းဆောင်နှုတ်ကြားတဟဆရာမဖြစ်မှုကတားဆီးတစ်ခုဖြစ်ရှိနေစေဖြစ်ကြောင်းလေ့လာသူအချို့ကသတိပေးပါတယ်။ခေါင်းဆောင်နှစ်ဦးမပြေလည်တာကပြဿနာရဲ့အစပဲလို့ Brookings Institution က Iden Test Bash ကတော့ရှုမြင်ပါတယ
်။ Turkey is a challenge for Washington and it will continue.
Turkey ကအမေရိကန်နဲ့စိန်ခေါ်မှုတစ်ခုဖြစ်ပြီးစိန်ခေါ်မှုကဆက်ရှိနေဦးမှာပါ။ဆက်ဆံရေးကပုံမှန်ထက်ကိုအားနည်းနေပါတယ်။တကယ်တမ်းပြောရရင်ဆက်ဆံရေးအတော့ကိုအဆင်မပြေဖြစ်နေတာပါ။ခေါင်းဆောင်ပိုင်းမှာဖြစ်နေတာ။သမ္မတအာဒိုဝန်နဲ့သမ္မတဘိုင်ဒန်တို့စကားပြောတာဒါမှမဟုတ်တွေ့ဆုံဆွေးနွေးတာမျိုးကမရှိသလောက်ပါပဲ။
အမေရိကန်တူရကီပြန်လည်တက်မြက်နိုင်ရေးကနေတိုမာမိတ်အဖွဲ့ရဲ့အင်အားချဲ့ထွင်မှုအပေါ်တူရကီအစိုးရရဲ့ရည်တည်ချက်နဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်ဖို့အနောက်နိုင်ငံတွေကတောင်းဆိုမှုတွေပေါ်မူတည်နိုင်ပါတယ်။ဒါတွေကိုအာဒွန်ဘက်ကလိုက်နာဖို့ညှင်းဆို့ထားတာလည်းဖြစ်ပါတယ
်။တူရကီနိုင်ငံမှာပြန်လည်အရွေးခံရတဲ့သမ္မတအာဒွန်ဒီရင်ဆိုင်ဖြည့်ရှင်းရမယ့်ကမ္ဘာအခင်းကျင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုငင်းညာအေးရှင်းပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေအကြောင်းကိုလည်းတင်ပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကလူပေါင်း180တို့ဟာပြီးခဲ့တဲ့ဒီဇင်ဘာ1ရက်ကနေအင်ဒိုနီးရှားကိုလှေနဲ့ထွက်ခွာခဲ့ကြပါတယ်ဝေကင်းစားကလေးတွေကိုဝန်ဆောင်အမျိုးသမီးတွေကလေးတွေလည်းပါဝင်တဲ့အဲ့ဒီလေဟာထွက်ခွာလာပြီးသတင်းတစ်ပတ်အကြာမှာပဲပင်လယ်ပြင်ထဲပျောက်ဆုံးသွားခဲ့ရတာပါAB သတင်းအေဂျင်စီကဒီဖြစ်စဉ်ကိုစုံစမ်းဖော်ထုတ်ရေးသားထားတာကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းပင်လယ်ပြင်အတွင်းလှေစီးထွက်ပြေးလာတဲ့ရိုဟင်ဂျာအမျိုးသမီးစီတီရာဘီဂွန်းက လူပေါင်း180လောက်လိုက်လာတဲ့သူတို့လေမှောက်နေပြီးလူတဝက်လောက်ပဲကျန်တော့တယ်ဆိုတာကိုတယ်လီဖုန်းဆက်ပြီးအော်ဟစ်ပြောဆိုနေတာပါမိုင်ပေါင်းရာချီဝေးတဲ့မလေးရှားနိုင်ငံမှာရှိနေတဲ့သူမရဲ့ခင်ပွန်းတဲ့မိုဟာမက်ရာရှစ်ဖုန်းလက်ခံရရှိခြင်းကမလေးရှားစံတော်ချိန်ဒီဇင်ဘာလ9ရက်2022ခုနှစ်ည10:59မိနစ်မှာဖြစ်ပါတယ်အဲ့ဒီအချိန်ကသူ့မိသားစုနဲ့မတွေ့ရတာ17နှစ်ရှိနေခဲ့ပါပြီစနီဖြစ်သူစီတီရာနဲ့တမိနှစ်ဦးတို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကနေထွက်ပြေးလာတော့မယ်ဆိုရာကိုထွက်မလာခင်ရက်ပိုင်းအလူကားမှာတည်ခဲ့တာပါစီတီရာရဲ့ဖခင်ဖြစ်သူအဗ်ဒူရှူကာကတော့တမိဖြစ်သူလှေစီထွက်ခွာမဲ့အရေးကိုတားပေမဲ့မိခင်ဖြစ်သူကခွင့်ပြုခဲ့ပါတယ်မိခင်ဖြစ်သူဂေါလ်ဖာရတ်စ်ကအခုလိုပြောပါတယ်
ကျွန်တော်ဖြစ်စင်တာကိုဈေးစင်တာကို
စိတ်ပူပေမဲ့ကိုနဲ့တည်တဲ့တခြားသူတွေလည်းသွားနေတော့သမီးကိုသွားဝင်ပေးလိုက်တာပ
ါအခုတော့သူ့မိသားစုဟာထွက်ပြေးဖို့ကြိုးစားရင်အသက်အန္တရာယ်ကြုံသွားရပြီလားဆိုတာကိုရရှစ်ကစိုးရိမ်နေပါတယ်စီတီရာကကူညီဖို့ပန်ကြားပေမဲ့အကူအညီကတော့ရောက်လာမှာမဟုတ်ပါဘူးနိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာတွေကိုဘယ်သူကမှမလိုချင်ပါဘူးသူတို့နေရရင်ဖြစ်တဲ့ဗုဒ္ဓဘာသာအများစုနေထိုင်ရာမြန်မာနိုင်ငံတွင်းမှာလည်းမွတ်စလင်ရိုဟင်ဂျာတွေဟာတိုင်းတစ်ပတ်ကဝင်လာသူတွေအဖြစ်ရှုမြင်ထားတာပါလက်တလုံးလာပိုင်းနေအတွင်းလှေတွေရဲ့ဒီနီယာတွေကိုအာနာပိုင်းတွေသိရှိတဲ့အခါမှာလဲကဲဆယ်ပေးဖို့ရေချောင်းဆန်ရအာနာပိုင်းတွေကိုအချိန်ချင်းပန်ကြားပေမဲ့လစ်လျူရှုခံရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရအေဂျင်စီကပြောပါတယ်ပင်လယ်ပြင်မှာဘေးရန်တွေရဲ့တွေ့နေတဲ့ရေရင်တွေကိုမဖြစ်မနေကဲတင်ရမယ်နိုင်ငံတကာဥပဒေတွေရှိပေမဲ့လဲလိုက်နာကျင့်သုံးစီရေးမှာတော့အခက်အခဲဖြစ်ပါတယ် Refugees International အဖွဲ့ကြီးရဲ့ Africa အရှနဲ့အရှိအလဲပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဒန်ဆူလီဗန်ကအခုလိုပြောပါတယ
်ဒေသတွင်းကနိုင်ငံတွေအနေနဲ့ဒီကိစ္စကိုအသေးအချာလစ်လူရှုထားကြပါတယ
်ဂျမဲဟူစိန်ကလေတစင်းဝယ်အဲ့ဒီလေကိုဗီဒီယိုရိုက်ပြီးခရီးသွားလို့သူတွေထံပို့ပေးပါတယ် AP ကရရှိတဲ့အဲ့ဒီဗီဒီယိုတဲမှာတော့ရေဒီမာဆက်ကတ်ထားတဲ့တစ်သားလေတစင်းကိုတွေ့ရပါတယ်ဂျမဲကဝိုင်းရင်တင်းမော့မလိန်မှုဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေလိုက်ပါတဲ့လေအတော်များများရဲ့ပင်လယ်ပြင်ခီးစဉ်ကိုဥဆောင်ခဲ့တာလို့လေဒေသခံတို့ကပြောပါတယ်။ဒီဇင်ဘာလ1ရက်နေ့ညမှာတော့ဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်စီတီရာနောက်ခီးတဲ့180လောက်ဟာ၅ဘန်းလေငယ်တွေနဲ့ကန့်ချေကနေထွက်ခွာပြီးဂျမဲရဲ့ဆက်လေထံကိုသွားခဲ့ကြပါတယ်။စီတီရာရဲ့ဖခင်ဖြစ်သူကအခုလိုပြန်ပြောင်းပြောပြပါတယ
်။ကျွန်တော်မြေတယောက်ကဖိုးဖိုးသမီးတို့ကိုစူဖို့မလိုတော့ဘူးအားလုံးအဆင်ပြေသွားမှာပါလို့ကျွန်တော်လက်ကိုကင်ပြီးပြောဆိုပြီးထွက်သွားကြတာပ
ါကဖိုင်းရဲ့ဦးလာကတော့လူပေါင်း140လိုက်ပါလာတဲ့တခြားလေတစ်စင်းနဲ့ဖြစ်ပြီးဂျမတ်ရဲ့လေထွက်သွားပြီးနောက်တရက်မှထွက်လာတာပ
ါကျွန်တော်တို့လေရှိကိုသူတို့လေပေါ်လာပါတယ်နောက်တော့အပေါ်ကမြောက်တက်သွားပြီးလိုင်းနံတင်ပြီးနောက်ဆုံးတော့မြုပ်သွားပါတယ်
ကျမရဲ့လေနှမြုပ်သွားပြီးနောက်ကဖေးရဲ့လေကလည်းဆေးရက်တာမျိုးနေခဲ့တာပါနောက်ဆုံးမှာတော့သီရိလင်ကရေတက်ကသူတို့ကိုကယ်ဆယ်ခဲ့ပါတယ်မနစ်ကဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်ကိုဖျက်ဖို့ကြိုးစားတဲ့လှေစီးပြေးရိုဟင်ဂျာက3500ကျော်ရှိပြီးဒါဟာအရင်နှစ်ကနဲ့စာရင်ရာခိုင်နှုန်း360တိုးလာတာလို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီတည်းကတေဆုံပျောက်ဆုံးရသူ348ယောက်အနည်းဆုံးရှိပြီးဒါဟာ2014ကစပြီးတည်ဆုံးမှုအများဆုံးဖြစ်ပါတယ
်။လေစီးပြေးဒုက္ခသည်တွေရင်ဆိုင်ခဲ့ရတဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။လွန်ခဲ့တဲ့နှစ်အတွင်းကမ္ဘာအနှံ့လက်နက်ကင်ပဋိပက္ခပေါင်း100လောက်အပြင်းအထန်ဖြစ်ပွားခဲ့တယ်လို့မေလအစောပိုင်းတုန်းကကုလသမဂ္ဂကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီပဋိပက္ခတွေဟာပြင်းပြအားဖြင့်နှစ်ပေါင်း30ကျော်လောက်ကြာမြင့်ပြီးဖြစ်ပြီးအရက်သားပြည်သူတွေဟာအခက်အခဲအကြံအတဲတွေကိုနှစ်ပေါင်းများစွာခံစားခဲ့ကြရပါတယ်။2022ခုနှစ်အတွင်းလက်နက်ကင်ပဋိပက္ခ12ခုမှာအရက်သား18000ကျော်တည်ဆုံးခဲ့ပါတယ်။ဒါဟာ2022ခုနှစ်ကတည်းကစာရင်53ရာခိုင်နှုန်းတိုးလာခဲ့တယ်လို့ကုလသမဂ္ဂကမှတ်တမ်းပြုစုထားကြောင်း ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါတောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲတစ်ခုထဲမှာတင်အယက်သား 8,000 ကျော်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။တကယ်တမ်းသေဆုံးသူအရေအတွက်ဟာဒီထက်ပိုများနိုင်ပါတယ်။ဒါဟာရုရှားရဲ့ယူကရိန်းအပေါ်ရန်လိုကျူးကျော်မှုအတွက်ပေးဆက်လိုက်ရတဲ့လူအသက်တွေပဲဖြစ်ပါတယ်လို့သံအမတ်ကြီးတောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။
This war has also had a devastating impact on vulnerable populations.
This is what I'm talking about. Ukraine တွေမှာပဲ Ukraine ကနေအလှမ်းဝေးတဲ့နိုင်ငံတွေကအရသာပြည်သူတွေအပေါ်ကိုပါကြာရောက်ခဲ့ပါတယ်။ဒီပဋိပက္ခကြောင့်လူသန်းပေါင်းများစွာစားနပ်ရိက္ခာမလုံလောက်တဲ့ဘေးနဲ့ကျုံးနေရပါတယ်။ဘာကြောင့်လဲဆိုတော့ Ukraine ရှစ်ပွဲမှာရုရှားကစားနပ်ရိက္ခာကိုလက်နက်တစ်ခုလိုအသုံးချနေလို့ပါ
။ဒါအပြင်ဘယ်တော့အိမ်ပြန်ရမယ်ဆိုတာမသေးကြတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကိုကာဝယ်ဖို့နဲ့ကူညီထောက်ပံ့ပေးဖို့ဟာလည်းဆက်လက်လိုအပ်နေဆဲဖြစ်ပါတယ်လို့သောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ
် More than 100 million people have been forcibly displaced as a result of conflict
လူပေါင်း300ကျော်လောက်ဟာလည်းပြည်ပကတွေအကြမ်းဖက်တိုက်ခိုက်တာတွေနှင်းပန်းနှိပ်စက်တာလူခွင့်ချိုးဖောက်တာနဲ့မတော်မတရားပြုကျင့်တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်ဘာကီနိုဖာဆိုဆိုမာလီယာမြန်မာနဲ့ယူကရိန်းနိုင်ငံတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အချက်တွေဟာနေနေနေကိုပဲကြီးမားလာနေပါတယ်ဆူရန်ကပဋိပက္ခကြောင့်လည်းနောက်ထပ်အိုးအိမ်ဆွန့်ခွာပြီးထွက်ပြေးရသူကတသန်းလောက်တိုးလာနိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကပြောပါတယ
်အစာရင်စားငတ်မှုမှုအန္တရာယ်ကိုအဆုံးသတ်နိုင်ရင်းနဲ့လူအသက်တွေကယ်ဆယ်နိုင်ရေးအတွက်လည်းအားလုံးအပြင်းအထန်ဝန်းဝန်းလှုပ်ဆောင်ကြဖို့လိုပါတယ်။တစ်ချိန်တည်းမှာပဲအကဲအခဲကြုံနေရသူတွေထံကိုအကူအညီတွေရောက်အောင်မပေးဖို့နိုင်ဘူးဆိုရင်ကမ္ဘာပေါ်ကအကူအညီလိုအပ်နေသူတွေဟာဘလို့အကူအညီအထောက်ပံ့မျိုးကိုမှရရှိမှာမဟုတ်ဘူးဆိုတာကိုလည်းသိရှိနားလည်ထားဖို့လိုပါတယ်လို့တန်အမတ်ကြီးကဆက်လက်ပြောဆိုခဲ့ပါတယ်။
Too often warring parties intentionally block humanitarian access and too often
ဘာအနှံ့ကစိုးရင်ထိတ်လန့်နေတဲ့အဖွဲ့အစည်းတွေဟာလူသားစာနာမှုအကူအညီပေးတာတွေကိုမကြခဏဆိုသလိုပဲပိတ်ဆို့တားဆီးလို့ရှိပါတယ်။ဒါအပြင်တခြားသူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်ကိုယ့်အသက်ကိုကိုယ်ဆုံးပြီးလောက်ကင်ဆောင်ရွက်နေတဲ့အကူအညီပေးဝန်ထမ်းတွေကိုလည်းပြစ်မှတ်ထားပြီးတိုက်ခိုက်လို့ရှိပါတယ
်။လွန်ခဲ့တဲ့နှစ်ထဲမှာလူသားချင်းစာနာမှုနဲ့ကျန်းမာရေးဆိုင်ရာကူညီဆောင်ရှောက်မှုပေးတဲ့ဝန်ထမ်းပေါင်း250ကျော်အသက်ဆုံးရှုံးခဲ့ရပါတယ်။ဒါအပြင်အများအပြားဒဏ်ရာရရှိခဲ့ပြီးတိုက်ခိုက်ခံရတာပြန်ပေးဆွဲခံရတာတွေလည်းဖြစ်ခဲ့ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေပြန်ပေးဆွဲခံရတာဆက်လက်ဖြစ်ပေါ်နေပါတယ်။အကူအညီပေးရေးဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီကဘာကလုံးကဝိုင်းဝန်းရှုံချကန့်ကွက်ရမှာဖြစ်တယ်လို့လည်းတန်မတ်ကြီးသောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကိုရင်ဆိုင်ကြုံတွေ့နေရတဲ့အရသာပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အားလုံးပုံမလက်တွဲလှုပ်ဆောင်ရပါမယ်။ဒီလိုဒုက္ခခံစားနေရတာတွေနဲ့ပတ်သက်ပြီးအားလုံးရဲ့တူညီတဲ့လူသားဆန်မှုတွေကိုပြသဖို့လိုပါတယ်။ဒုက္ခခံစားနေရမှုတွေတက်တာလျော့ပါစေဖို့ပုံမငြိမ်းချမ်းစေဖို့နဲ့အလုံးအတွက်အနာဂတ်တစ်ခုဖန်တီးပေးနိုင်ဖို့အတွက်လှုပ်ဆောင်နိုင်သမျှအရာအလုံးကိုအစွမ်းကုန်လှုပ်ဆောင်ကြပါစို့လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါတောမတ်ဂရင်းဖီးကပြောဆိုခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြာခင်မှာပဲအက်ဒီတာနဲ့ဆွေးနွေးကန်လူလူနဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာနံနက်ခင်းပြကြပါစေခင်ဗျာ။ အခု VOE ရနေထုတ်လွှင့်နေတဲ့အစီအစဉ်လေးကိုလိုင်းဒိုမီတာ24 40 51နဲ့ VOE ရဲ့ Facebook YouTube စာမျက်နှာအပြင် VOE ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့နေရာကနေပြီးတော့လဲတိုက်ရိုက်လာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းဒေါက်တာတန့်ဇော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာအက်ဒီတာနဲ့ဆွေးနွေးကန်းဖြစ်ပါတယ်။မိုခါမုန်နိုင်တဲ့ဒေတာတွေကိုနိုင်ငံတကာအတိုင်းဝန်းအနေနဲ့တွားရောက်ခွင့်ရရေးဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်လို့ UNDP ဌာနကိုယ်စားလှယ်ကပြောတာကိုဂျနီဗာကုလသမဂ္ဂအင်တာနက်စာမျက်နှာမှာဇွန်လ2ရက်နေ့ကဖော်ပြခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးအကူအညီပေးတာတွေကိုစီရေးနိုင်ငံရေးအရာမချင်းကပ်ဖို့အချိန်ဖြစ်တယ်လို့လည်းသူတို့ကထောက်ပြပါတယ်နိုင်ငံတကာအကူအညီတွေမှာနိုင်ငံရေးပါဝင်နေပါသလားဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်းအစီအစဉ်မှာဦးတင်မောင်တန်းကိုမှန်းမြသစဉ်အောင်ကဆွေးနွေးမင်းများတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီမြန်မာနိုင်ငံမှာမိုခာမုန်တိုင်းတန်တင်တဲ့နေရာတွေကိုပေါ့နော်နိုင်ငံတကာအတိုင်ဝမ်းနေနဲ့တွားရောက်ခွင့်ရဖို့ဟာအရေးပေါ်လိုအပ်ချက်ဖြစ်တယ်ဆိုပြီးတော့ UNDP ဌာနကိုယ်စားလှယ်ကဒီဂျနီဗာကုလသမဂ္ဂဆက်မျက်နှာမှာဇွန်လ2ရက်နေ့တုန်းကဖော်ပြခဲ့ပါတယ်နော်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီအကူအညီပေးတာတွေကိုတဲ့အခုအချိန်မှာစီးရေးအရာနိုင်ငံရေးအရာမချင်းကပ်ဖို့လိုတယ်လို့လည်းသူကပြောပါတယ်အဒီပေါ်မှာဘယ်လိုအမြင်ရှိပါလဲ
အဓိကကတော့နိုင်ငံရေးစီးရေးအရာမချင်းကပ်ဖို့လိုတယ်ဆိုတဲ့ချက်ကအဓိကဖြစ်မှာထင်တယ်နော်ကျန်တဲ့တွားရောက်ခွင့်မရတာကတော့အဲ့ဒီအောက်မှာရှိနိုင်မယ်လို့ကျွန်တော်ထင်တယ် UNDP ကိုယ်စားလှယ်ပြောတာကသင့်တယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီမိုခာမုန်တိုင်းတန်သင့်တဲ့နေရာတွေရှိရခိုင်မကွေးစခိုင်ပေါ့နော်ဒီနေရာတွေကလက်နက်ကင်တော်လန်ရေးဖြစ်ပွားနေတဲ့နေရာတွေပဋိပက္ခတွေမြင်မြင်ပြီးပေါ့နော်ကျွန်တော်ထင်တယ်စစ်ကောင်စီကစစ်ရေးရပို့ပြီးကြီးလိုက်မယ်ထင်တယ်သူတို့ရဲ့စည်ရေးချင်းကပ်ပုံကလည်းမြေလျံဖြတ်လေးပြကျွန်တော်တို့စည်ရေးချင်းကပ်ပုံဖြစ်တယ်เนาะအင်္ဂလိပ်လိုတော့ Scotch Art Operation ပေါ့เนาะဆိုတော့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်အများသောအားဖြင့်သူတို့ဒီအဲ့ဒီဒီရန်သူပေါ့เนาะစစ်ကောင်စီရဲ့ရန်သူတနည်းပြောလို့ရှိရင်အဲ့ဒီဒေသမှာရှိတဲ့ PDF တွေเนาะစာနာရိတ်ခါအထောက်ပံ့အကုန်လုံးမရဖို့အတွက်ဒါလုပ်တယ်เนาะဒီနည်းကိုသုံးနေတဲ့အတွက်ကြောင့်မို့လို့ဒီကုလသမဂ္ဂနဲ့နိုင်ငံတကာအတိုက်ဝင်းကနေမှเนาะမိုခာမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အရေးပေါ်အခုညီတွေပြေးကျင်နေဆိုတဲ့အခါကျတော့ဒါစီရေးရသူကခွင့်ပြုဖို့တော်တော်ကြီးခက်နေတဲ့အနေထားမှာရှိတယ်လို့ထင်တယ်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအခုညီပြေးဖို့အထူးသဖြင့်ဒီအိုအေစုခွာထွက်ပြေးနေဆိုင်ကြတဲ့သူ IDP တွေကိုပြေးဖို့ဆိုတဲ့အခါမှာလည်းမပြေးတာဒါကြောင့်ဖြစ်တယ်လို့ကျွန်တော်ထင်တယ
်အဲ့တော့ဒီမှာပါဒီနိုင်ငံကအဖွဲ့အစည်းတွေနဲ့ NGO တွေရဲ့ဥပဒေဆိုတာကဘာလို့ဆူလို့ရပါလဲ
။ဟုတ်၊သူကဒီနိုင်ငံကအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့လေသူကကျွန်တော်တို့ဟိုစိုးရိမ်မကင်းဖြစ်နေတာရှိတယ်။အဲ့တော့မတ်လ24ရက်နေ့မှာနိုင်ငံကအဖွဲ့အစည်းတွေကိုဒီကတ်တပ်ဖို့ပေါ့။ဒါမှမဟုတ်နိုင်ငံကအဖွဲ့အစည်းတွေရဲ့နဲ့ပတ်သက်တဲ့ဥပဒေတရားကိုသူတို့စဉ်းစားခဲ့တယ်။စဉ်းစားဖို့အတွက်ကော်မတီတစ်ခုဖွဲ့ခဲ့တယ်။အဲ့ဒီမှာကျွန်တော်သတိထားမိတာကဘာဖြစ်လဲဆိုတော့ဥက္ကဋ္ဌကရဲချုပ်ကိုဥက္ကဋ္ဌဖြစ်တယ်ထားရဲမှုချုပ်เนาะကျွန်တော်တို့အတွင်းမှုကလည်းရဲရပဲဆိုတော့ဒါကတော်တော်လေးကျွန်တော်တို့ဟိုအရင်အစိုးရတွေလှုပ်ခဲ့ပုံနဲ့နည်းနည်းခြားနာတယ်အရင်အစိုးရတွေကနိုင်ငံတကာအဖွဲ့အစည်းတွေနောက်အရပ်ပဆိုင်ရာအဖွဲ့အစည်းတွေဥပဒေတွေကိုရေးဆွဲတဲ့အခါမှာတကယ်ကြိုက်တွေ့တာအထွေထွေအုပ်ချုပ်ရေးဌာနကနေအဓိကထားပြီးကြိုက်တွေ့ခဲ့တယ်အခုကြတော့လက်နက်ကိုက်တပ်တွေရဲ့အောက်ကနေမှဒီဟာကိုကင်တွေတော့မယ်လို့ဆိုတဲ့အတိတ်ပဲထွက်လာတယ်။ဒါကနိုင်ငံရေးကိုလည်းစုံတရာထင်ရနေတယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကအများသောအားဖြင့်စဉ်းစားတဲ့အခါမှာဒီအမျိုးသားလုံခြုံရေးပေါ့စီမံကိန်းရဲ့အောက်ကနေထားပြီးစဉ်းစားတာများတယ်။အဲ့လိုမျိုးသားလုံခြုံရေးစီမံကိန်းမှာလည်းသူက60ခုနှစ်တည်းတည်းကသတ်မှတ်ထားခဲ့တာကနော်ကျွန်တော်တို့အနောက်နိုင်ငံတွေကရန်သူဖြစ်တယ်နော်အဲ့ဒီအဓိကရန်သူဟာကုလသမဂ္ဂအလံတော်အောက်ကနေမှတိုင်းပြည်တွေကိုဝင်ရောက်ကျူးကျော်လာနိုင်တယ်ဆိုတော့ဒါအယူအဆ60ခုနှစ်တွင်မှာ ရှိခဲ့တယ်ဒါကြောင့်မို့လို့ဒီစဉ်းစားပုံအရတစ်ဖက်မှာလည်းနိုင်ငံရေးအရကလည်းကျွန်တော်တို့လက်ရအမျိုးသားရေးဝါဒเนาะနောက်အတွင်းထဲကိုကြည့်တယ်အပြင်ကိုကြည့်လာတဲ့အတွင်းထဲကိုပို့ပြီးကြည့်တဲ့ဟာဆိုတော့နိုင်ငံရေးလမ်းကြောင်းကိုသွားနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီနိုင်ငံရေးကိုအာဏာရယူပြီးလုတ်ကင်ဖို့လဲအစိုးရကရည်ရွယ်ပုံရတယ်ဒါကြောင့်မို့လဲเนาะအာဏာသိမ်းတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကတမ်းရဲ့ကျွန်တော်တို့မှာပါတဲ့ရွေးကောက်ပွဲအဲ့ဒီရွေးကောက်ပွဲကိုလည်းကျွန်တော်တို့အချိုးကျကိုစားပြုပြီးရွေးကောက်ပွဲကိုသွားနေတယ်။စားတဲ့ဖြစ်နိုင်ငံရေးခြေလှမ်းတွေကိုလည်းတွေးရတဲ့အတွက်ကြောင့်မို့လို့နော်ဒါကနိုင်ငံတကာအဖွဲ့အစည်းတွေအတွက်အင်မတန်ကြီးမားတဲ့စိန်ခေါ်ချက်ဖြစ်တဲ့အာဆီယံအပါအဝင်ပေါ့နော
်။အခုဒီစစ်ကောင်စီကစိုးရိမ်နေတယ်လို့မျိုးပေါ့အကူအညီတွေကိုနိုင်ငံရေးရအသုံးချတာမျိုးရှိခဲ့ဘူးပါသလားရှိရောရှိနိုင်ပါသလား
။နိုင်ငံရေးနဲ့တော့အကူအညီရတယ်မခင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒီနှစ်ခုခွဲပြောရမယ်ထင်တယ်ပထမတစ်ခုကလူသားချင်းစာနာထောက်ထားရေးအကူအညီနဲ့တန်မာနိုင်ငံရေးနိုင်ငံတကာအကူအညီပေါ့လူသားချင်းစာနာထောက်ထားရေးကတော့များသောအားဖြင့်အရေးပေါ်အခြေအနေတွေတဘာဝဘေးအန္တရာယ်တွေလူကြောက်ဖြစ်တဲ့အန္တရာယ်တွေအပါအဝင်ပေါ့နော်ဆိုတော့အဲ့ဒီလိုအန္တရာယ်တွေကြောက်ဖြစ်လာတဲ့ကျွန်တော်တို့အရေးပေါ်လူတွေရဲ့လိုအပ်ချက်အဲ့ဒီထက်မှကျွန်တော်တို့အိုးအိမ်စုခွာထွက်ပြေးတဲ့ IDP တွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီလိုကိစ္စတွေကိုအကူအညီပေးတဲ့အခါမှာတော့နိုင်ငံရေးကိုတိတ်ပြီးတော့ဆောင်းပေးလိမရှိဘူးပေါ့နော်ဒါဖြစ်ရင်ရိုးရိုးတမန်ကူကြီးအောင်ဆောင်းပေးလိရှိသလားဆိုတော့နိုင်ငံရေးကိုဆောင်းပေးတယ်လို့တော့မဟုတ်ဘူးဒါပေမဲ့နိုင်ငံတွေကိုကူညီတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဒီနိုင်ငံရေးနဲ့လုံခြုံရေး view ဟာကြီးတစ်ခုလုံးရဲ့နဲ့ဆက်နွယ်ပြီးစဉ်းစားပြီးတော့မှပဲဒါအကူအညီပေးရေးဒါ budget တွေကိုချထားတာများတတ်တယ်ပေါ့နော်ဒါကြောင့်မို့လို့အဲတနည်းတစ်ဖို့အချင်းတော့နိုင်ငံရေးနဲ့ပတ်သက်သလားဆိုရင်ပတ်သက်တယ်ဒါပေမဲ့နိုင်ငံရေးကိုအသုံးချပြီးတော့ဒါကတော့နှောက်ယှက်မယ်ဆိုတဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်အဲ့အရင်အစိုးရရဲ့လက်ထက်မှာလည်းဒီလိုအကူအညီပေးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ NGO တွေကဆန္ဒပြခဲ့တာရှိပါတယ်အဲ့လိုဆန္ဒပြပွဲတွေကိုအလှရှင်နိုင်ငံတွေကထိန်းချုပ်တယ်ဆိုပြီးတော့ထင်မြင်ချက်တွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
အဲအဲ့ဒီလိုအလှရှင်နိုင်ငံတွေကနေမှာဒီဆန္ဒပြပွဲတွေကိုတိုက်ရိုက်ဖန်တီးတာထိန်းချုပ်တာမျိုးတော့မဟုတ်ဘူးဗျနော်ဥမာအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီသူကခုနပြောတဲ့ခေါင်းစဉ်အောက်မှာအလူရှင်တွေကနိုင်ငံကဒါသူချမှတ်ထားလိုက်ပြီဆိုလို့ရှိရင်ဥမာအားဖြင့်ဒီမိုကရေစီဒါမို့လို့ရှိရင်ကျွန်တော်တို့ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့အောက်မှာချထားပြီဆိုလို့ရှိရင်သူကအဲ့ဒီပတ်စံကိုဥမာ25တန်းချလိုက်တယ်ဆို25တန်းကိုစီမံခန့်ခွဲဖို့အတွက် management လုပ်တဲ့အဖွဲ့စီမံခန့်ခွဲမဲ့အဖွဲ့တခုကိုသူတို့ကတန်တာခေါ်လိုက်ပါအဲ့တော့တန်တာဝင်ရတယ်ဝင်ပြီးတဲ့အခါမှာအဲ့ဒီခေါင်းစဉ်အောက်မှာအဲ့ဒီခေါင်းစဉ်ကိုချထားပေးတဲ့အခါမှာလဲဒါမှအမေရိကန်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ကြီးမားချက်ကဘာလို့ရှိတယ်မူဝါဒပေါ့ဒီမိုကရေစီဖြစ်ပေါ်တိုးတက်မှုလို့ဘာလို့ဒါလို့တွေတမဂျေဘူးရကြတဲ့ဟာတွေပြထားအဲ့ဒါကိုဘလို့ counter form လဲဆိုတော့အဲ့ဒီအဖွဲ့တွေကလိုက်လံစုံလမ်းမေးမြန်းပြီးတော့မှတခါသူတို့ကနေအဆိုပြုလာဘူးဒါတင်ရတင်ရတဲ့ထက်ကလေသူတို့ကတယောက်ကိုရွေးတယ်ရွေးပြီးတဲ့အခါကျမှကျွန်တော်တို့အရက်ဘက်အဖွဲ့အစည်းတွေကိုခေါ်လိုက်တယ်ခေါ်တဲ့အခါမှာအရက်ဘက်အဖွဲ့အစည်းပေါ့ ground မှာလုံနေတဲ့လူကဒီရမွေရှောက်ရတဲ့အခါမှာ3လအနေ6လထိကြာတတ်ပါတယ်များသောအားဖြင့်ရွေးချယ်တဲ့အဖွဲ့ကလည်းတော့ခုနပြောတဲ့အမေရိကန်ဆို USAID အပါမယ် British ဆို Defit လို့ခေါ်တာပါမယ်ဒီကပုံကူတယောက်ပါမယ်ပြီးခုနစီမံခန့်ခွဲတဲ့အဖွဲ့ကလူတွေပါမယ်ပြီးရင်ဘုတ်အဖွဲ့ဆိုတော့အဖွဲ့အစည်းထားတယ်ဘုတ်အဖွဲ့ဟာအဲ့ဒီတိုင်းပြည်မှာရှိတဲ့အထင်ကရလူတွေပြီးရင်အငိမ့်စားအရက်ဘက်အဖွဲ့အစည်းတွေမှာလုပ်ခဲ့တဲ့သူတွေနဲ့ဖွဲ့စည်းထားသူတို့ကလည်းပြန်ပြီးတော့ခုနအောက်ခြေကတင်ပြတဲ့အစုပ်ပြုချက်တွေကိုသူတို့ကလည်းပြန်ပြီးတော့ရွေးပါတယ်ရွေးတဲ့အတွက်ကြောင့်ဒီဖြစ်စဉ်က3လနဲ့6လတော့ကြေကြာတတ်တယ်ဒါပေမဲ့စောစောဆန္ဒပြပြီဆိုတဲ့အခါကျတော့နော်ဒါဆိုရင်အဲ့ဒီလိုဆန္ဒပြမှသူကရော့ပတ်စာဆိုပြီးသွားပြေးတာမျိုးဒီလိုလုပ်လို့လုပ်တာမျိုးတော့မရှိပါဘူးနော်ခုနအစုပ်ပြုထားတဲ့အဖွဲ့အစည်းတွေကသူတို့ရဲ့အစီအစဉ်ထဲမှာ advocacy လို့ပြောတဲ့စော်စီယုံရေးပေါ့ဥမာအဖြစ်သဘာဝပတ်ဝန်းကျင်အတွက်လှုပ်ရှားနေတဲ့အဖွဲ့ဆိုရင်သဘာဝပတ်ဝန်းကျင်အတွက်ကျွန်တော်ဒီအနာပိုင်အဖွဲ့စည်းတွေကိုလည်းစီယုံဖို့အတွက်စီယုံရေးစည်းရိမ်နောက်လူထုကိုစီယုံရေးစည်းအစရှိတဲ့ဒီအရာတွေတင်ထားအဲ့ဒီစည်းရိမ်ထဲကနေပဲဆန္ဒပြတာမပြတာကဆန္ဒပြတယ်ဆိုတာကတော့ advocacy လို့ပြောတဲ့စော်စီယုံရေးနီးတာတရက်ပဲဖြစ်တယ်နော်ဒီဆန္ဒပြဖို့လည်းအဲ့ဒီအဖွဲ့ကရမွေရှာပြီးတောင်းတာမဟုတ်ဘူးနော် advocacy လုပ်ဖို့အဲ့ဒီမှာ advocacy လုပ်တဲ့အခါမှာလဲဆန္ဒ ဒီအောက်ခြေအဖွဲ့ကြီးကဒါတော့ငါတို့ဒီလမ်းလျှောက်ပြီးလမ်းပေါ်ထွက်မှပဲရတော့မယ်ဒီကိစ္စကိုတတိထားမိလိုက်မယ်သူတို့စဉ်းစားလိုက်မယ်ဆိုရင်သူတို့ကလမ်းပေါ်ထွက်တာပဲနော်ဒါကဒါကြောင့်မို့ဒါကလုပ်ငန်းတဘာဝဖြစ်တယ်ဒီအတိုင်းပဲဖြစ်နေကြတယ်ဆိုတော့အဲ့တော့ကြောင့်ဟာငါတို့ကတော့ဆန္ဒပြမယ်မင်းဆန္ဒပြกว่าဆိုပြီးပတ်စံပေးတာမျိုးမဟုတ်ပါဘူးဒါကလူအများအထင်တွေ့နေတာပါ
ဖွံ့ဖြိုးဆဲနိုင်ငံနေမှာရောနိုင်ငံတကာအကူအညီတွေပေါ်မှာဘယ်လိုသဘောမျိုးရှိပါလဲ
ဟုတ်တယ်နိုင်ငံတကာအကူအညီတွေပေါ်မှာဖွံ့ဖြိုးဆဲနိုင်ငံတွေများသောအားဖြင့်တော့သူတို့ဒါတောင်ပိုင်းနိုင်ငံတွေပေါ့နော်မြောက်ပိုင်းနိုင်ငံဆိုတော့ဒါဖွံ့ဖြိုးပြီးနိုင်ငံတွေပေါ့နော်များသောအားဖြင့်ကတော့တောင်ပိုင်းနိုင်ငံတွေဟာပတ်စံချီးရတယ်အတိုးပေးရတယ်မြောက်ပိုင်းနိုင်ငံတွေဟာပတ်စံကိုချီးတယ်သူတို့ကအတိုးကိုရနော်အဲ့တော့ဒီမြောက်ပိုင်းနဲ့တောင်ပိုင်းနိုင်ငံတွေမှာအများသောဖြစ်သူတို့ဒီမဖွံ့ဖြိုးမတိုးတက်ကြအောင်မတိုးတက်တဲ့ကြောင့်အကူအညီလိုအပ်တယ်အကူအညီတချို့ကလည်းဒီအကူအညီကိုအလွဲသုံးစားလုပ်တာတွေရှိတယ်တချို့ကလည်းအကူအညီကိုအသုံးချပြီးအောင်မြင်သွားတာတွေရှိတယ်အဲ့တော့သူတို့အမြင်ကတော့နော်ဒါကသူတို့ရဲ့နိုင်ငံရေးကိုစီယုံတာဖြစ်တယ်အထူးသဖြင့်စီးရေးတိုက်ပွဲကာလဆိုရင်တော့ဆိုဗီယက်အုပ်စုနဲ့ကျွန်တော်တို့အမေရိကန်အုပ်စုပေါ့အဲ့တော့ဒီထဲမှာပါဖို့စီယုံကြတာနော်ဒါမှမဟုတ်လို့ရှိရင်လည်းဘာအမေရိကန်လက်ရှိအနေအထားအမေရိကန်ရဲ့အနေအထားပြောရင်ဒီမိုကရေစီနဲ့လူခွင့်ရဖြစ်ပေါ်တိုးတက်မှုကိုအားပေးတယ်။ဒါကြောင့်မို့ဘိုင်ဒန်နဲ့ဆိုရရဲ့မူဝါဒအတိုင်းပဲဒီအတွက်သူအခုညီတွေချထားပေးမယ်ပေါ့။နော်ဒါဒီအမေရိကန်ရဲ့စံနှုန်းလည်းဖြစ်တယ်ဆိုတော့အယူအဆပုံမှာအခြေခံတယ်။ဒီတောင်းမှကြည့်မယ်ဆိုရင်တော့ဒါအမေရိကန်မှမဟုတ်တရုတ်လည်းဒီတိုင်းပဲရုရှားလည်းဒီတိုင်းပဲ။နော်ဆိုတော့ဒါဒီတကယ်ဖြစ်ရဖြစ်ပါတယ်။အဲ့ဒီထက်မှပဲနော်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကမိမိနိုင်ငံတိုးတက်ရေးအတွက်စီမံခန့်ခွဲကြရတာပေါ့နော
်အဲ့အခုမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့ဘာဝဘေးအန္တရာယ်တွေကိုကြုံနေရတဲ့ဒုက္ခတွေတွေရှိတယ်နောက်စစ်ဘေးရှောင်ဒုက္ခတွေတွေရှိတယ်သူတို့စီကိုအကူအညီတွေကိုနိုင်ငံတကာထိထိရောက်ရောက်နဲ့အမြန်ဆုံးပေးနိုင်ဖို့ဆိုရင်ဘယ်လိုအကြံပြုပေးချင်ပါလဲ
ဝဒါတော်တော်လေးစိန်ခေါ်ချက်ချင်းပါတဲ့အထက်ဖြစ်တယ်နော်စစ်တပ်ကငါနဲ့ဒီမြန်မာနိုင်ငံအတွက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဘာတွေလုပ်မှလဲဘလို့သွားမှလဲအားလုံးပေါင်းဝင်အောင်ဘလို့နှီးလန်းနဲ့လုပ်မှလဲဆိုတော့ပြန်လည်သုံးသပ်ချက်မရှိသေးပဲမရှိသမျှကာလပတ်လုံးကအာဆီယံရောကုလသမဂ္ဂရောတခြားနိုင်ငံတွေအကုန်လုံးကခက်ခဲမှပဲသူတစ်ဖြစ်ဒီမုခါနဲ့ပတ်သက်ပြီးတော့တော့ဒီပုံတိုင်းဖြတ်သွားတဲ့ဒေသတွေပြီးရင်တော့အာဆီယံအဆိုပြုထားတဲ့နော်လူသားချင်းစာနာထောက်ထားရေး IDP ကိစ္စတွေမှလဲခက်ခဲလိမ့်မယ်လို့ထင်တယ်အဲ့တော့မစ္စတာဘန်ကီမွန်းပြောသလိုပဲတန်တမာရေးဖြီအားများပို့ပေးဖို့လိုအပ်မလားပေါ့ဒါကနိုင်ငံတကာအနေနဲ့လည်းစဉ်းစားသင့်တယ်အထူးသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေကလည်းဘလို့ပုံစံနဲ့ဖြီအားပေးတာပိုကောင်းတယ်လဲဆိုတော့တင်ပြချက်ဒီတိုင်းအစိုးရတွေကိုဖြီအားပေးကြဖို့များလိုမလားမသိဘူးပေါ့နော်မြန်မာနိုင်ငံအခြေအနေကတော့အဲ့ဒီအခြေအနေဖြစ်နေတယ်လို့ကျွန်တော်ထင်တယ်
ဦးတပောင်တန်းနဲ့မမသဇင်အောင်တို့ဆွေးနွေးသွားတဲ့အဒီရဆွေးနွေးခန်းအစီအစဉ်မှာတော့မူခါမှုန်တိုင်းဒီပြပကအကူအညီတွေပေးရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးပြောဆိုသွားကြတာဖြစ်ပါတယ်ခင်ဗျာအခုအလှည့်ကြလာတာကတော့လူလူနဲ့ကျန်းမာရေးကဏ္ဍပဲဖြစ်ပါတယ်သွေးတို့ယောဂရှိသူတွေအနေနဲ့တေချာစနစ်တကျထိမ့်သိမ်းကုသပင်ဆိုရင်ဆိုးရွားတဲ့ယောဂကြီးတွေနဲ့အန်ဒီရမကြရအောင်တားဆီးနိုင်မှာဖြစ်ပဲလို့သတိပေးကြပါတယ်လူတို့နဲ့ကျန်းမာရေးအစီအစဉ်မှာတော့ဒေါက်တာတန့်စော်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဘာပေါ်မှာအသေးပြောက်အများဆုံးယောဂတွေထဲမှာနှလုံးသွေးကြောပိတ်ယောဂနဲ့လေဖြည့်ယောဂတွေလည်းပါဝင်တာကိုတွေ့ရပါတယ်ဒီယောဂနှစ်မျိုးဟာသွေးတို့ယောဂနဲ့ဆက်စပ်မှုရှိနေတာကြောင့်သွေးတို့ယောဂကိုသာစနစ်တကျထိန်းသိမ်းနိုင်ခဲ့မယ်ဆိုရင်နှလုံးသွေးကြောပိတ်ယောဂနဲ့လေဖြည့်ယောဂတွေဖြစ်ပေါ်ခံစားရဖို့အခွင့်အရေးလဲတော်နိုင်တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကဘာပေါ်မှာဒီအသေးပြောက်အများဆုံးယောဂတွေကိုစစ်တမ်းထုတ်လိုက်တဲ့အခါမှာဒီနှလုံးသွေးကြောပိတ်ယောဂနဲ့ဒီလေဖြတ်တဲ့ယောဂတွေကြောင့်အသေးပေါက်အများဆုံးဖြစ်တာကိုတွေ့ရပါတယ်အဲ့တော့ဒီအသေးပြောက်အများဆုံးဖြစ်တဲ့ယောဂနှစ်ခုဒီ ဒီသွေးရောဂါနဲ့ဆက်ဆံမှုရှိနေပါတယ်ဒါကြောင့်မို့သွေးရောဂါကိုဒါစနစ်ကြထိန်းသိမ်းမယ်ဆိုရင်သူရဲ့နောက်ဆက်တွဲဖြစ်တဲ့အတိအပြောင်အများဆုံးဖြစ်တဲ့ရောဂါနှစ်ခုကိုလည်းကာကွယ်ရအောင်မှာပဲဖြစ်ပါတယ်သွေးရောဂါဟာနောက်ဆက်တွဲပြဿနာအမျိုးမျိုးနဲ့အတူမိသားစုနဲ့တိုင်းပြည်ပေါ်မှာပါကြီးမားတဲ့ဝင်တော့ဝင်ဖို့တွေရရှိစေတာပါသွေးရောဂါဟာတခြားဒီမကူးဆက်တတ်တဲ့ရောဂါတွ ောဂါရဲ့နောက်ဆက်တွဲယောဂါဖြစ်တဲ့လီဖြတ်တဲ့ဝေဒနာခံစားရတာပဲဖြစ်ဖြစ်ကြောက်ကထိခိုက်ပြီးကြောက်ကဆေးရတာပဲဖြစ်ဖြစ်နောက်တခါနှလုံးသွေးကြောထိခိုက်နှလုံးကြီးပြီးတော့နှလုံးယောဂါရရင်ပဲဖြစ်ဖြစ်ဒီလူတစ်ယောက်ကကိုယ့်ရဲ့ပုံမှန်လုပ်နေကြလုပ်တွေကိုမလုပ်နိုင်တဲ့အပြင်သူ့ရဲ့မိသားစုဝင်တွေကပါစောင့်ရှောက်မှုပေးရတဲ့အခါမှာဝန်တော့ဝန်ဖို့ဖြစ်စေတာအဓိကအကြောင်းရင်းဖြစ်နေပါတယ်
ပိတုရက်ကရဲ့ window ဝင်ပိုးတွေကိုရှော့ချတဲ့နေရာမှာသွေးပေါင်မှန်မှန်ချိန်ခြင်းဟာအခြေခံကြပြီးထိရောက်မှုရှိတာကိုတွေ့ရပါတယ်။သွေးပေါင်မှန်မှန်ချိန်ခြင်းရဲ့အရေးပါပုံအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဟုတ်ပါတယ်။ဒီကဘာပေါ်မှာပြုလုပ်ထားတဲ့စစ်တမ်းတွေအရသွေးရူးယောဂရှိသူများရဲ့တဝက်ကပဲဒီသွေးရူးယောဂရှိမှန်းသိပါတယ်။သွေးရူးယောဂရှိမှန်းသိတဲ့သူတွေကုသမှုခံယူတဲ့နေရာမှာလည်းပဲတဝက်လောက်ကပဲဒီကုသမှုကောင်းကောင်းရပြီးတော့သွေးပေါင်ရှင်ထိန်းသိမ်းနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီတို့အခက်ခဲတွေအဲနောက်ဆက်တွဲပြဿနာတွေခံစားရတာတွေကိုရောချဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဒီပြည်သူလူထုကိုအသိပညာပေးဖို့လိုပါတယ်။ဒါကြောင့်မလို့ဒီအဆိုပြုချက်တစ်ချက်မှဆိုလို့ရှိရင်ပြည်သူမဆိုအသက်30ကျော်လာတာနဲ့သွေးပေါင်ကြီးစစ်ဆေးဖို့အတွက်ကိုအဆိုပြုထားတာရှိပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးရူးယောဂဟာဘာလက္ခဏာမှမပြဘဲနဲ့သွေးပေါင်ချုံရုံမှတပါသွေးပေါင်တက်နေတာကိုသိမှာမဟုတ်ပါဘူး။ဒါကြောင့်မလို့အသက်30ကျော်သူပြည်သူမဆိုသွေးပေါင်စစ်ဆေးပြီးကို့မှာသွေးရူးယောဂရှိမရှိစစ်ဆေးထားမှသာလျှင်သူ့ရဲ့နောက်ဆက်ပြဿနာတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်။ဒါကြောင့်မလို့ဓမ္မတိအနေနဲ့ကတော့သွေးရူးယောဂရှိမှန်းသတိပြုမိဖို့အတွက်ကိုအသက်30ကျော်သူမှန်သမျှသွေးပေါင်ကြီးစစ်ဆေးဖို့လိုပါပဲ။နံပါတ်2ကတော့သွေးရူးယောဂရှိနေတဲ့သူတွေအနေနဲ့လည်းဆရာဝန်တွေနဲ့စနစ်တကျတိုင်ပင်ပြီးတော့သွေးရူးရှိမှန်းသိပြီးရနေ3လအတွင်းမှာမိမိရဲ့သွေးပေါင်ကြီးကို130 80အောက်ရအောင်ရှော့ချဖို့လိုပါပဲ။ဒါဟာဒီဆရာဝန်တယောက်တည်းရဲ့တာဝန်မဟုတ်ပါဘူး။ဆရာဝန်ရောလူနာမှာပါမိမိရဲ့သွေးပေါင်ကြီး3လအတွင်းမှာဒီ130 80နဲ့အောက်ရောက်ဖို့အတွက်ကိုတာဝန်ရှိပါတယ်။အဲ့တော့ဆရာဝန်ကြီးညွှန်ကြားတဲ့စေဝါးတွေစနစ်ကျတောက်တော့မယ်မိမိကိုယ်တိုင်လည်းကိုယ့်ရဲ့သွေးပေါင်ကြီးကိုပုံမှန်လေးစစ်ဆေးနေမယ်ဆိုရင်ဒီပုံမှန်သွေးပေါင်ကြီးတွေမှာထိန်းသိမ်းနိုင်မှာဖြစ်ပြီးတော့သူ့ရဲ့နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားသွားနိုင်မှာဖြစ်ပါတယ
်သွေးပေါင်ကြီးကိုအချိန်မမှန်တိုင်းတာဖို့လို့ဒီလိုနီးစနစ်မမှန်တိုင်းတာဖို့ကလည်းထပ်တူအရေးကြီးတာပါလူနာကိုယ်တိုင်အိမ်မှာသွေးပေါင်ကြီးကိုနီးစနစ်မမှန်တိုင်းတာမှတ်သားထားပြီးဆရာဝန်နဲ့တိုင်ပင်ဆွေးနွေးတဲ့အချိန်မှာသွေးပေါင်ကြီးမှတ်တမ်းကိုယူဆောင်သွားနိုင်ခဲ့မယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ဟုတ်ကဲ့ဆရာဝန်ကြီးနဲ့ကျွန်တော်ဒီလူနာတွေကိုသွေးရူးလူနာတွေကိုကုသတဲ့အခါမှာလူနာရဲ့သွေးပေါင်ချိန်ကိုကြည့်ပြီးဆရာတို့ကဆေးအတိုးလျှော့လို့ရတာဖြစ်ပါတယ်။ဒါကြောင့်မို့သွေးပေါင်ချိန်တိုင်းတာခြင်းအလွန်ပဲအရေးကြီးပါတယ်။အဲ့တော့အဓိကအဖြစ်ဆရာတို့ကသွေးပေါင်ချိန်တိုင်းတာ3မျိုးရှိပါတယ်။နံပါတ်1ကတော့ဆေးရုံရောက်တဲ့အချိန်မှာသွေးပေါင်တိုင်းတာ။နံပါတ်2မိမိအိမ်မှာမိမိဘာသာတိုင်းတာ။နံပါတ်3 24နာရီလက်မောင်းမှာပတ်ပြီးတော့သွေးပေါင်ချိန်တိုင်းတာတယ်ဆိုရင်နည်းစနစ်3ခုရှိပါတယ်။အဲ့ဒီထဲမှာအခုနောက်ဆုံးလေ့လာတဲ့တွေ့ရှိချက်အရမိမိအိမ်မှာမိမိဘာသာတိုင်းတာပြီးတော့မှတ်တမ်းတင်ထားခြင်းသာလျှင်အကောင်းဆုံးဖြစ်တယ်ဆိုတာတွေ့ရှိရပါတယ်။ဒါကြောင့်မိသူစုသွေးရိုးရှိတဲ့လူတွေကမိမိရဲ့အိမ်မှာမိမိဘာသာသွေးပေါင်ချိန်ပြီးမှတ်တမ်းတင်ထားဖို့လိုပါတယ်။ဆောင်းဝင်နဲ့တွေ့တဲ့အခါမှာအဲ့ဒီမှတ်တမ်းယူသွားမယ်ဆိုလို့ရှိရင်ကိုယ့်ရဲ့သွေးပေါင်ချိန်ထိန်းညှိဖို့အတွက်ကိုစေဝါကုသတာလွယ်ကူသွားမှာဖြစ်ပါတယ်
။သွေးရိုးယောဂကိုစနေတကျထိန်းသိမ်းကုသနိုင်ခြင်းဟာသွေးရိုးယောဂနဲ့ဆက်စပ်နေတဲ့အတေပြောင်အများဆုံးယောဂကြီးနှစ်ခုဖြစ်ပေါ်ခံစားရဖို့အခွင့်အရေးနေပါစေတာကြောင့်ဂရုပြုကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါ
တော်တန်တော်ရဲ့လူလူနဲ့ကျမကြီးအစီအစဉ်ကိုနားဆင်ကြရပြီးခုတစ်ခါတော့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်။ပြင်သစ်တိုက်စစ်မှုဘန်ဇီးမားကတော့ Real Madrid အသင်းကထွက်ပြီးတော့လစာငွေယူရိုတန်း100ကျော်နဲ့အသင်းပြောင်းသွားပါပြီ။ကမ္ဘာကျော်ဘောလုံးသမားမက်ဆီကတော့ PSG နဲ့စာချုပ်သက်တမ်းပြည့်သွားလို့အသင်းနဲ့လမ်းခွဲလိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်က FA ဖလားဖိုင်နယ်မှာတော့ Manchester City ဆင်းက Manchester United ကိုအနိုင်ရပြီးတော့ဝန်ဆွဲသွားပါတယ်။စနေနေ့ကလန်ဒန်မြို့က Wembley ကွင်းကြီးမှာ Final ကစားကြတာမှာ Man City က2-0နဲ့နိုင်ပြီးတော့ Champion ဖြစ်သွားတာပါ။ ဒီဘက်မှာထူးခြားတာကတော့ဒါက FA ဖလားသမိုင်းတစ်လျှောက်မှာ Manchester United Final မှာပထမဆုံးအကြိမ်တွေ့တာဖြစ်သလိုပွဲစားပြီး12စက္ကန့်မှာ Man City အတွက် Ondogan က Penalty Area ထိတ်ကနေကန်သွင်းခဲ့လို့ FA ဖလား Final မှာအမြန်ဆုံးဂိုးနဲ့ဖြစ်ခဲ့ပါတယ် Man City အသင်းဟာဒီပွဲနိုင်လိုက်တာကြောင့် Premier League ဖလားရော FA ဖလားနှလုံးလုံးကိုပါရသွားခဲ့ပါတယ်ခင်ဗျာယောဘချန်ပီယံစ်လိဂ်ဖိုင်နယ်ကိုတော့လာမယ့်စနေနေ့မှာကစားကြမှာဖြစ်ပြီးတော့မန်ချက်စတာစီးတီးနဲ့အင်တာမီလန်အသင်းတို့ပုံလူကြမှာဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကပရိသတ် 86,000 ဆက်နဲ့အာတတောက်ဘောလုံးဂွင်းကြီးမှာပုံလူကြမှာဖြစ်ပါတယ်။မန်စီးတီးသက်ဟာအခုလောလောဆယ်မှာပရီးမီးယားလိဂ်ဖလားနဲ့ FA ဖလားတွေကိုနိုင်ထားတာကြောင့်သူတို့အနေနဲ့ချန်ပီယံလိဂ်ဖလားကိုသာရခဲ့မယ်ဆိုရင်မန်ယူအသင်း1996ခုနှစ်ကရခဲ့တဲ့ခရဘလို့ခေါ်တဲ့တရားသီထဲမှာဖလားသုံးလုံးရတဲ့စံချိန်ကိုလည်းပြီးပါဖြစ်ပါတယ်။ဂွာဒီယိုလာကတော့ဒီအခွင့်အရေးမျိုးကနောက်တစ်ချိန်ရကြမှာရမှာဖြစ်လို့ရတဲ့အခွင့်အရေးကိုအမိအဆုတ်ကင်ကြဖို့လိုတယ်ဆိုပြီးတော့သူကစားသမားတွေကိုပြောလိုက်ပါတယ
်။ Because the players knows what we have ahead of us. Every hack
ချိန်မှာဘာရှိတယ်ဆိုတာကိုသူတို့သိပါတယ်။တပွဲပြီးတိုင်းဖလားတစ်ခုရပြီးနောက်တစ်ခုကြံသေးတယ်ဆိုတာမျိုးသူတို့ပြောကြတယ်။ဆိုတော့ဒီအခြေအနေမျိုးကနောက်ဖြစ်လာခြင်းမှလည်းဖြစ်လာနိုင်မယ်ဆိုတာကိုသူတို့သိပါတယ်။ကျွန်တော်တို့ဘောလုံးရာသီတွေတော်တော်များများကောင်းကောင်းကစားပြီးခဲ့ပြီးပရီးမီးယားလိဂ်ဖလား5ချိန် FA ဖလား2ချိန်နဲ့ကာရာဘာဝဖလားတွေလည်းရခဲ့ပြီးဒါပေမဲ့တကယ့်အသင်းကောင်းတစ်သင်းဆိုတာကိုအတိမဲ့ပြုခံဖို့ကတော့ချန်ပီယံလိဂ်ကိုနိုင်ဖို့လိုပါတယ
်မန်စီးတီးအသင်းဟာ2008မှာအာရဗီအနံတထေးတွေဝယ်ပြီးချိန်ကစပြီးပရီးမီးယားလိဂ်ဖလားကို5ချိန်ရခဲ့ပေမဲ့ချန်ပီယံလိဂ်ဖလားကိုတော့တစ်ချိန်မှမရသေးပါဘူးဂွာဒီယိုလာလည်း2011မှာချန်ပီယံလိဂ်ကိုနောက်ဆုံးအချိန်ရခဲ့တာဖြစ်လို့Champions League ဖလားနဲ့ဝင်နေတာဟာအခုဆိုရင်10နဲ့ကျော်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ Guardiola နဲ့ Man City ဒီတစ်ချိန်မှာပိုဆွဲနိုင်မလား။ဘောလုံးဝေဖန်သူတွေအတော်များများကတော့ဒီပွဲမှာ Man City နိုင်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow ကြားနဲ့အင်တာချုပ်ကိုချော်ချော်မျိုးဟန်ကရောဘယ်လိုခံမှန်းထားပါသလဲ
။ Man City နဲ့ Inter Milan Champions League ဘောလုံးပွဲမှာတော့ရေဘန်းအဆောင်ဆုံးကတော့ Man City ပဲပေါ့ဗျာ။ဒါပေမဲ့ Man City ဟာ Champions League ဘောလုံးပွဲမှာ Chelsea ကိုရှုံးသွားမှုရဲ့နေသားတစ်ခုတော့ရှိရဗျာ။အဲ့ဒီတုန်းကတော့ Man City ဟာတိုက်စစ်ပိုင်းအခက်ခဲရှိခဲ့ပြီးတော့အခုပါတော့ပြန်လဲပြုပြင်ပြောင်းလဲထားတဲ့ Guardiola ရဲ့ပြောင်းလဲထားတဲ့ Man City ဟာ Haaland ကိုပိုင်ဆိုင်ထားခြင်းနဲ့အတူတိုက်စစ်ပိုင်းမှာအဲ့ဒီတုန်းကနေတော့မတူတော့ဘူး။အများကြီးတိုးတက်လာတယ်။ကျွန်တော်ကတော့ Champions League ဘောလုံးပွဲမှာ Man City အနိုင်ရမယ်လို့ထင်တယ်ဗျာ။ Man City ကတောင်ပန်တိုက်စစ်တွေကိုတော့မကပဲ။ကွင်းလယ်မှာဆိုတဲ့ Gundogan ဒီ Brian တို့ရဲ့ထုတ်ပေါက်မှုတွေကလည်းကြောက်မန်းလေးတွေပဲ။အခွင့်အရေးဂိုးပန်ဒီမှုတွေကဒီအရန်ကောင်းနေတဲ့အချိန်မျိုးလို Inter နောက်တန်းအနေနဲ့ဘောင်ကိုမိနစ်90လုံးလုံးဖြတ်ထုတ်တားဆီးဖို့ဆိုတာမလွယ်လောက်ဘူးလို့ထင်တယ်ခင်ဗျာ Man City အထိုင်ရောက်သွားမှလို့ကျွန်တော်ကတော့ခံမှန်းချင်ပါတယ်ခင်ဗျာအဲကျွန်တော်ကတော့ဒီဘက်မှာ Man City က 3-0 နဲ့နိုင်ပြိမ့်မယ်လို့ထင်တယ်ခင်ဗျာ Inter နိုင်ခြင်းမရှိဘူးလားဆိုတော့ဘောလုံးဆိုတော့ကတော့ဗျာဘာမှပြောလို့မရပါဘူး Inter ဘယ်လိုနိုင်ခြင်းရှိနိုင်မလဲဆိုရင် Inter ဟာဟို Chelsea က Man City ကိုအနိုင်ရသွားတယ်လို့မျိုးတစ်သင်းလုံးခံစစ်အားပြုကောင်တာကိုဆော့ Inter ရဲ့အဓိကအားသာချက်က set piece တွေအရန်ကောင်းတယ်အလွတ်တီကံဘောတွေကနေပြီးတော့ဂိုးရနိုင်စွမ်း Inter အရန်ကောင်းလာအဲအခွင့်အရေးရလာပြီဆိုတော့ရှေ့က Martinez လို့ကစားသမားမျိုးကလည်းအခွင့်အရေးကိုတေချာမောက်ဖန်ဆုပ်နိုင်တဲ့ကစားသမားမျိုးဖြစ်တော်မူ Inter အနေနဲ့ဒီ set piece တွေကနေဂိုးရပြီးသွားပြီဆိုရင်ခံစစ်ကိုအားပြုကစားမယ်ဆိုရင်တော့ Man City ကိုအနိုင်ရောနိုင်ရောနိုင်ပါလေလို့ကျွန်တော်ထင်တယ်ခင်ဗျာ
။ဒီဘက်ဖက်မှာတော့ဒီဘက်ထူးခြားတာတစ်ခုကတော့ MLG ဘောလုံးသမားတွေအတော်များများသူတို့လက်ရှိအသင်းတွေကနေပြောင်းတာဒါမှမဟုတ်အနားယူသွားတာတွေဖြစ်ပါတယ်။ဒီထဲမှာအရင်ဆုံးပြောပြချင်တာကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါ။မက်ဆီက PSG နဲ့နှစ်နှစ်စာချုပ်တက်တန်းပြည့်သွားတဲ့အတွက်စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါတယ်။ပြစီစဉ်ကတော့ Messi Paris မှာလာပြီးတော့နှစ်နှစ်ကစားသွားပြီးတော့ MLB Champion စုကိုနှစ်နှစ်သက်တမ်းရယူနိုင်ခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ PSG ဥက္ကဋ္ဌ El Khalifi ကပြောပါတယ် Messi လိုပဲ PSG ကနေနောက်ထပ်ထွက်မဲ့တယောက်ကတော့ဆွေနောက်တန်းလူ Sergio Ramos ဖြစ်ပါတယ် Ramos ဟာလည်းစာချုပ်သက်တမ်းကုန်သွားတဲ့အတွက်အသင်းကနေထွက်တော့မှာဖြစ်ပါတယ်စနေနေ့ကတော့သူက PSG အတွက်နောက်ဆုံးပွဲကစားပြီးတော့ပရိသတ်တွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ပေးဘက်မှာတော့ပြင်သစ်တိုက်စစ်မှုဘန်ဇီးမားဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီ။ရီယယ်အသင်းမှာ14နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့ရီယယ်နဲ့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းထပ်တိုးဖို့စာချုပ်ထဲမှာအဲ့ဒီအချက်ပါပေမဲ့ ဒီချက်ကိုဖျက်ပြီးတော့တက်တန်းထပ်မတူဖို့ဆုံးဖြတ်လိုက်တာပါ
Cabeza firma para Madrid y quería terminar en Madrid
Benzema ကတော့သူ့ရဲ့အိမ်မက်က Real Madrid မှာကစားပြီးတော့ကစားသမားဘဝကိုအဆုံးသတ်ဖို့ဖြစ်ပြီးတော့အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းမိတယ်လို့ပြောပါတယ် Real ဥက္ကဋ္ဌ Florentino Perez ကတော့လွန်ခဲ့တဲ့14နှစ် Real ကိုရောက်လာခြင်းကစပြီးတော့ Benzema ဟာအသင်းသမိုင်းမှာအကောင်းဆုံးကစားသမားတွေထဲကတစ်ယောက်ဖြစ်ခဲ့ကြောင်းအသင်းကနေထွက်တော့မဲဆိုတဲ့အတွက်ဝမ်းနည်းကြောင်းဒါပေမဲ့ကံကောင်းတာကတော့ဒီမှာ14နှစ်ကစားသွားတာဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြားလိုက်ပါတယ် Benzema ဟာအင်္ဂါနေ့ကတော့ Saudi နိုင်ငံက El Ittihad အသင်းနဲ့2026ခုနှစ်ထိစာချုပ်ချုပ်လိုက်ပြီဖြစ်ပါတယ်သူဟာတစ်နှစ်ကိုယူရိုတန်100ကျော်ရရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာအချိန်တည်းမှာပဲ Belgium တိုက်စစ်မှု Eden Hazard ဟာလည်း Real Madrid အသင်းမှာ၄နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီစာချုပ်မှာနောက်ထပ်တစ်နှစ်ကျန်နေသေးပေမဲ့လည်းဒဏ်ရာတွေကြောင့်ရုန်းကန်နေရတဲ့အတွက်စာချုပ်ကိုဖျက်ဖို့နှစ်ဖက်သဘောတူလိုက်ကြတယ်လို့ Real Madrid အသင်းကဇွန်လ3ရက်နေ့ကကြေညာလိုက်ပါတယ်ဘန်ဇီမာနဲ့ Hazard တို့ Real Madrid အသင်းနဲ့လမ်းခွဲလိုက်သလိုစပိန်တိုက်စစ်မှု Marco Asensio နဲ့အသင်းနဲ့စာချုပ်ကုံသွားလို့အသင်းကနေထွက်တော့မယ်လို့ Real Madrid အသင်းကကြေညာပါတယ် Messi, Ramos, Benzema စတဲ့ဒီကစားသမားတွေအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တဲ့အချိန်ထဲမှာပဲ Italy ဘက်မှာတော့ AC Milan မှာကစားနေတဲ့ Sweden တိုက်စစ်မှု Zlatan Ibrahimovic ကတော့ဘောလုံးသမားဘဝကနေအနားယူပြီလို့ဂျွန်လ၄ရက်နေ့မှာကြေညာပါတယ်အနေငယ်လေးနေကဆန်စီယိုကွင်းမှာဗီရိုနာနဲ့ကစားတဲ့ပွဲဟာသူ့ရဲ့နောက်ဆုံးပွဲဖြစ်ပြီးတော့မီလန်ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ
် Questo cosa ho tenuto dentro di me che lascerò calcio
အလုံးကိုကျေးဇူးတင်ပါတယ်မနှက်ပြန်ကစပြီးကျွန်တော်လွတ်လပ်သွားပါပြီကျွန်တော်ရဲ့ကစားသမားတက်တန်းကအလွန်ရှည်ပြီးအဲ့ဒီအတွက်လဲဝမ်းသာပါတယ်ကျွန်တော်ကိုအချိန်အကြာကြီးဘောလုံးကစားနိုင်အောင်အားပေးခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ပါတယ်ဒီနေ့ကတော့ကျွန်တော်အတွက်ဘောလုံးသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နေ့ပါပဲ
လန်ဒန်ဟာမောင်မိုအေဂျက်စ်အမ်စတာဒမ်ယူဗန်တက်စ်အင်တာမီလန်ဘာစလိုနာအေစီမီလန် PSG မန်ယူအယ်လီဂယ်လက်ဆီအသင်းတွေမှာကစားခဲ့ပြီးတော့အခုနောက်ဆုံးအေစီမီလန်အသင်းမှာဒုတိယအချိန်ပြန်ကစားပြီးတော့ကစားသမားဘဝကိုအဆုံးသတ်ခဲ့တာဖြစ်ပါတယ်ညာ
ကိုရနိုင်တင်ဆက်တဲ့အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုစာရေးမယ်ဆိုရင် burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
လုံခြုံရေးဌာနနဲ့အင်ဒိုနီးရှားပင်လယ်ပြင်လုံခြုံရေးဌာနနဲ့မလေးရှားပင်လယ်ပြင်ဥပဒေစိုးမိုးရေးဌာနတို့ပူးတွဲပြီးလေစီးပြေးရူရင်ဂျာဒုက္ခသည်တွေအရေးပူပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြောင်းတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့အာဆီယံနိုင်ငံများပင်လယ်ကမ်းခြေဆိုင်ရာလုံခြုံရေးဆွေးနွေးပွဲအပြီးမှာသတင်းစာရှင်းလင်းပွဲပြုလုပ်တဲ့နေရာမှာအင်ဒိုနီးရှားပင်လယ်ပြင်ဆိုင်ရာလုံခြုံရေးဌာနအကြီးအကဲကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံမှာဖောက်လုပ်ထားတဲ့ထိုင်းမြန်မာလာအိုသုံးနိုင်ငံဆက်သွယ်တဲ့အဝေးပြေးလမ်းအမှတ်စနစ်တိုးချဲ့တည်ဆောက်နေတာပြီးစီးသွားပြီလို့ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူတွေကပြောဆိုပါတယ်။ဒီဝေဗလန် PC သွားတဲ့အတွက်နေဆက်ဖြတ်ကျော်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာဖို့အထောက်အကူဖြစ်မှာလို့ထိုင်းအစိုးရကယုံကြည်ထားပါတယ်ဒီဝေဗလန်ဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးလာအိုအထိရောက်တာဖြစ်ပါတယ်ထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတချို့ဟာချုံဖွန်စင်ပူရီနဲ့ချင်းမိုက်ပြည်နယ်တွေအတွင်းမော်တော်ယာဉ်မတော်တဆမှုတွေကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စုစုပေါင်းတရားမဝင်ဝင်ရောက်လာသူ40ကျော်အဖမ်းခံခဲ့ရပါတယ်ဇွန်လ9ရက်နေ့ကထိုင်းနိုင်ငံချုံဖွန်ပြည်နယ်မှာအထောက်အထားမဲ့မြန်မာ22ဦးတင်ဆောင်လာတဲ့ကာတစ်တပင်နဲ့ဝေတိုက်မဲ့ပြီးတရားမဝင်မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရပါတယ်။ Saudi Arabia နိုင်ငံမှာရောက်ရှိနေတဲ့ American နိုင်ငံသားရဲ့ဝင်ကြီး Anthony Blinken ဟာ Saudi Arabia နိုင်ငံသားရဲ့ဝင်ကြီးအပါအဝင်ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ကောင်စီ GCC ရဲ့နိုင်ငံသားရဲ့ဝင်ကြီးတွေနဲ့ပါတွေ့ဆုံပြီးယေမင်၊ဆူဒန်ကိစ္စတွေအပါအဝင်ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ကနေဒါနိုင်ငံအရှေ့ပိုင်းမှာရာနဲ့ GP တော်မီအကြီးကျယ်လောင်နေလို့မီဂိုငွေတွေကြောင့်အမေရိကန်နိုင်ငံပဲချန်းနယူးယောက်နဲ့အခြားမြို့ကြီးတွေရဲ့ကောင်းကင်တီမီဂိုလုံးတွေမှောင်ပိုက်နေပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Super Altayev တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိ line to meter 2440 51နဲ့ VO ရဲ့ Facebook YouTube စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သောရရှိမြန်တဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.